Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသတ်သရှင်များခင်ဗျာ VOA American တန်ကနေ2024ခုနှစ်အောက်တိုဘာလ26ရက်စနေညအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 ထိ Washington DC မြို့တော်ကနေတိုက်ရိုက်ဆက်လွှင့်နေပါပြီ။လိုက်လိုမီတာ3251ပြင်အခုစနေနေ့မှာလိုက်လိုမီတာ190ကနေလည်းဖမ်းယူနားဆင်နိုင်ပါတယ်။ဒါ့အပြင် VOA ရဲ့ website Facebook နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွင်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီ။ဒီညအစီအစဉ်မူကတော့ကျွန်တော် Women ပါ
မင်္ဂလာညချမ်းပါရှင်ကျမကတော့ဆင်းပြတ်ပါမှာအမေရိကန်မှာသမရရွေကပွဲနီကလာရန်နဲ့အများသမရလောင်းတွေဟာဒီအရေးကြီးတဲ့ပြည်နယ်တွေစီသွားပြီးတော့တိုးမြင့်မဲဆွယ်နေကြပါတယ်အီရန်ကစစ်တပ်ပြတ်ပတ်တွေအပေါ်ဒီအစ္စရေးကလေကြောင်းတိုက်ခိုက်မှုအောင်မြင်တယ်လို့အစ္စရေးစစ်တပ်ကပြောလိုက်ပါတယ်မြန်မာနိုင်ငံမှာတော့ဒီစစ်အာဏာရှင်စနစ်တက်ဆိုးမရှိဖို့အရေးကြီးတယ်လို့ SNLD ကအကြေညာချက်ထုတ်ပြန်ပါတယ်အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာကြီးညာပေးသွားပါမယ်ရှင်
ဟုတ်ကဲ့ပါမစင်မြဝင်အခုလိုသတင်းတွေပြီးမှတော့ဒီညစိတ်ဝင်စားစရာသတင်းပေးပို့ချက်ထဲမှာအမေရိကန်သမ္မတရွေးကောက်ပွဲတဲ့အမျိုးသမီးမဲဆန္ဒရှင်အခမ်းအနားကိုနှဆင်ကြည့်ရှုရဖို့ရှိပါတယ်ပြီးရင်တော့စနေညပတ်စဉ်ကဏ္ဍတဲ့ဒီနှစ်စီးပွားရေးနိုဘယ်ဆုရသူတွေတွေ့ရှိခဲ့တာကိုအမေရိကန်မှာမဟာပွဲတက်နေသူတူက
ဒီလိုပြောတဲ့ဒီ inclusive economic institution အလောက်ပေါင်းစုံပါဝင်နိုင်တဲ့စီးပွားရေးအဆောက်အုံမှာအဓိကအနေနဲ့ property rights ပိုင်ဆိုင်မှုကိုဂိုင်ခွင့်ရှိရမယ်ပေါ့။ခုကကြ rule တော့တရားဥပဒေစိုးမှုမှုရှိရမယ်။နောက်တစ်ခုကကြ equal opportunity ဆိုအားလုံးက down to knee မြအခွင့်အရေးရှိရမယ်
။ဒီကြောင်းပြောထားတဲ့ democracy လူခွင့်နဲ့ခေတ္တကဘာအစည်းအဝေးမတိုင်ခင်ဒုသန်အစည်းအဝေးအဲ့ဒါတွေပြီးရင်အာရှနိုင်ငံရဲ့နောက် layer စီးပွားဥရိယာတိနဲ့သတင်းတွေတဲကသုဒအစည်းအဝေးတွေဇက်တိုက်လာဖို့ရှိပါတယ်။အခုရင်ဆုံးတော့ထိပ်တန်းရသတင်းတွေကိုမဆုမြတ်မွန်းနဲ့ပဲပြောပြပေးပါမယ်ခင်ဗျာ
American ပြည်တော်စုမှာရွေးကောက်ပွဲကျင်းပဖို့10ရက်လောက်သာလိုတော့ချိန်မှာဒီရွေးကောက်ပွဲအတွက်အရေးကြီးတဲ့ပြည်နယ်တွေစီကိုသမ္မတလောင်းတွေသွားပြီးတော့မဲဆွယ်မှုတွေကိုအရှိန်မြှင့်လုပ်နေကြပါတယ်။အစဉ်အလာအားဖြင့် Republican Party ကိုထောက်ခံသူများတဲ့ Texas ပြည်နယ်မှာ Democrat သမ္မတလောင်း Kamala Harris တောက်ကြနေညားကမဲဆွယ်ပွဲလုပ်ခဲ့တာမှာနာမည်ကျော်အဆိုတော်တွေဖြစ်ကြတဲ့ Willie Nelson နဲ့ Beyoncé တို့ပါဝင်မဲဆွယ်ခဲ့ကြပါတယ်။အမေရိကန်မှာစီးလုံးညီညွတ်မှုဂုံတိတ်ခါနဲ့ခွင်လန်းတွေအတွက်တချင်းတက်ဆိုကြဖို့အချိန်တန်ပြီလို့ Houston မြို့မှာလုပ်တဲ့မဲဆွယ်ပွဲအတွင်းမှာ Beyoncé ကပြောကြားခဲ့ပါတယ
် I'm not here as a celebrity. I'm not here as a politician. I'm here as a mother.
လူသစ်များကြော်ကြားသူအနေနဲ့သူဒီပွဲကိုလာခဲ့တာမဟုတ်တလို့နိုင်ငံရေးသမားတယောက်အနေနဲ့လည်းလာခဲ့တာမဟုတ်ပဲသူ့ကလေးတွေအပါအဝင်ကလေးငယ်အားလုံးနေထိုင်နေကြတဲ့ကမ္ဘာကြီးကိုအလေးထားတဲ့မိခင်တယောက်အနေနဲ့ဒီပွဲကိုလာတာဖြစ်တယ်လို့ Beyoncé ကပြောသွားပါတယ်ခွဲခြားဆက်ဆံမှုကင်းပြီးတော့အကန့်အသတ်အတားအဆီးတွေမရှိတဲ့အနာဂတ်မှာသမီးတွေကိုကြီးပြင်းစေခြင်းနဲ့ဆန္ဒနဲ့လာရောက်တာဖြစ်တယ်လို့လည်းဆိုတော့ Beyoncé ကပြောကြားသွားပါတယ်သမရလောင်းကိုဒီလူသစ်ရှင်ကြားပြောပြီးတော့ထောက်ခံပါတယ်တောက်ကြနေကြကမဲဆွယ်ဝဲမှာအမျိုးသမီးတွေတရေသားဖြတ်ချခွင့်နဲ့ကိုပိုင်လွတ်လပ်စွာဆုံးဖြတ်နိုင်ရေးကိုအသာပေးပြီးတော့သမ္မတလောင်းကမလာဟဲရစ်ကပြောကြားမဲဆွယ်စည်းရုံးခဲ့ပါတယ်။ Republican သမ္မတလောင်းဒေါ်နယ်ထရမ့်ကတော့ Michigan ပြည်နယ် Traverse မြို့မှာလုပ်တဲ့မဲဆွယ်ဝဲမှာသူသာသမ္မတဖြစ်လာခဲ့ရင်ငွေကြေးဖောင်းပွားမှုအဆုံးသတ်သွားအောင်လုပ်ပေးမယ်လို့ပြောကြားစည်းရုံးခဲ့ပါတယ်။ American တွေရဲ့အိမ်မက်တွေပြန်လည်အကောင့်ထဲပေါ်လာအောင်လှုပ်ပေးမှာဖြစ်တယ်လို့နိုင်ငံတွေကိုဒီတရားမဝင်ဝင်ရောက်လာသူတွေရပ်သွားအောင်လို့ရှေ့တန်းတင်ဆောင်ရွက်ပေးမယ်လို့တောက်ကြနေကမဲဆွယ်ပွဲမှာသမ္မတလောင်းထရမ့်ကပြောကြားသွားခဲ့ပါတယ်
။ American ဆက်သွယ်ရေးကွန်ရက်ထဲတရုတ်ဟက်ကာတွေခိုးဝင်ခဲ့တယ်လို့ American ဘက်ကပြောလိုက်ပါတယ်။ American သမ္မတရွေးကောက်ပွဲဝင်ကြမဲ့သမ္မတလောင်းတွေရဲ့စီးရုံးမဲဆွယ်ရေးနဲ့ဆိုင်တဲ့အချက်လက်တွေခိုးယူနိုင်အောင်တရုတ်ဆိုရတဲ့ဆက်နွယ်နေတဲ့ဟက်ကာတွေကအခုလိုထုတ်ဖောက်ခိုးဝင်ခဲ့ကြတာလို့ American လုံခြုံရေးဌာနတွေကပြောလိုက်တာပါ။အမေရိကန်ကပုဂ္ဂလိကဆက်သွယ်ရေးကုမ္ပဏီတွေရဲ့ဖုန်းအင်တာနက်ဆက်သွယ်ရေးဆိုင်ရာအခြေခံစာအုပ်တွေထဲတရုတ်နဲ့ဆက်နွယ်နေတဲ့ဒီအွန်လိုင်းဖွဲ့တွေထူးဖောက်ခိုးဝေမှုဖြစ်ခဲ့တာကိုစုံစမ်းနေတယ်လို့လည်းပြည်ထောင်စုစုံစမ်းရေးဘီရို FBI နဲ့စိုက်ဘာလုံခြုံရေးအခြေခံစာအုပ်လုံခြုံရေးဌာန CISA တို့ကမနေ့ကတောက်ကြနေကပြောခဲ့ပါတယ်။ဘယ်သူတွေပြစ်မှတ်ထားခံရတယ်လဲဆိုတာကိုတော့ FBI ကထုတ်မပြောခဲ့ပါဘူးခင်ဗျာ။
အီရန်နိုင်ငံကဒီစစ်ရေးပြင်းထန်တွေအပေါ်မှာဒီလေကြောင်းတိုက်ခိုက်မှုအောင်မြင်တယ်လို့အစ္စရေးကပြောကြားလိုက်ပါတယ်။ဒီပိုင်းနဲ့တိုက်ခိုက်မှုတွေအတွင်းမှာမစ်ဆိုင်းထုံးထုတ်လုပ်တဲ့နေရာတွေမြေပြင်ကဝေဟင်ပစ်ဒုံးစနစ်တွေနဲ့တခြားလေကြောင်းကနေတိုက်ခိုက်နိုင်တဲ့လက်နက်စနစ်တွေကိုဖျက်ဆီးနိုင်ခဲ့တယ်လို့အစ္စရေးစစ်တပ်ကဒီကနေ့ပြောကြားပါတယ်။ဒီအောက်တိုဘာ1ရက်ကအစ္စရေးအပေါ်အီရန်ကမစ်ဆိုင်းဒုံးတွေနဲ့တိုက်ခိုက်ခဲ့တာကိုတုံ့ပြန်တိုက်ခိုက်ခဲ့တာဖြစ်ကြောင်းနဲ့လေကြောင်းစစ်စင်ရေးကိုအောင်မြင်စွာအပြီးသတ်လုပ်နိုင်ခဲ့ပြီးတော့အစ္စရေးစစ်လေယာဉ်တွေဘေးကင်းစွာပြန်ရောက်လာကြပြီလို့ပြောပါတယ်။တဟီရန်ဟာဇစ်စတန်နဲ့ ALM ဒေသတွေကစစ်စခန်းတွေတိုက်ခိုက်ခံရတယ်ဆိုတာအီရန်လေတပ်ကအတည်ပြုခဲ့ပေမဲ့ထိခိုက်မှုအနည်းအကျဉ်းသာရှိခဲ့တယ်လို့ဆိုပါတယ်စစ်သားတယောက်သေဆုံးခဲ့တယ်လို့တော့အီရန်စစ်တပ်ကပြောပါတယ်အီရန်အနေနဲ့ကိုယ့်ကိုယ်ကိုကာကွယ်ရမယ့်တာဝန်ရှိတယ်လို့အီရန်နိုင်ငံသားဌာနကတုံ့ပြန်ထားပါတယ်အီရန်ပေါ်တိုက်ခိုက်မယ်ဆိုတာအမေရိကန်ကကြိုတင်သိရှိကြောင်းနဲ့အမေရိကန်ပါဝင်မှုမရှိကြောင်းအမေရိကန်ကာကွယ်ရေးတာဝန်ရှိသူတွေကပြောကြားထားပါတယ်အခုလိုအစ္စရေးကတိုက်ခိုက်ခဲ့ပြီးတဲ့နောက်အခြေအနေကိုထင်းထင်းသိမ်းသိမ်းလှုပ်ဖို့ဗြိတိန်နဲ့ဂျာမနီနိုင်ငံတို့ကတိုက်တွန်းပါတယ်တခါဒီဆာဒီအာရေဗျနဲ့ဘာရိတ်နိုင်ငံကတော့အစ္စရေးရဲ့တိုက်ခိုက်မှုအပေါ်မှာအပြစ်တင်ခဲ့ကြပါတယ်ရှင်
။ဆရာနာရှင်စနစ်သက်ဆိုးမရှိဘူးအရေးကြီးတယ်လို့ရှမ်းတိုင်းဒေသများဒီမိုကရေစီဖွဲ့ချုပ် SNLD ကပြောလိုက်ပါတယ်။ဆရာနာရှင်စနစ်နဲ့တောက်တိုင်တွေကိုအပိတိုင်ဖယ်ရှားပြစ်မှတ်တာမြို့မနိုင်ငံရေးပြဿနာကိုဖြေရှင်းနိုင်ပြီးဖက်ဒရယ်ပြည်ထောင်စုတည်ထောင်နိုင်မှာဖြစ်တယ်လို့ SNLD ပါတီထူထောင်တာ36နှစ်ပြည့်တဲ့ဒီနေ့မှာကြေညာချက်ထုတ်ပြန်ခဲ့တာပါ။ SNLD ရဲ့ Facebook Internet Seminar မှာထုတ်ပြန်ထားတဲ့ကြေညာချက်ထဲမှာလူလူထိခိုက်မှုအနည်းဆုံးနည်းနဲ့ဖြေရှင်းမယ်ဆိုပြီးဆရာနာရှင်စနစ်သဆိုးရှိရေးကြိုးပမ်းနေတာကိုထောက်ပြထားပါတယ်။သုံးသက်သူတွေကတော့ဒီလူလူထောက်ခံလူလူထိခိုက်မှုအနည်းဆုံးနည်းဆိုတာရွက်ောက်ပွဲကိုဆလိုတာဖြစ်နိုင်တယ်လို့ပြောထားပါတယ်ခင်ဗျာ။ VOA American တဲ့အောက်တိုဘာ26ရက်စနေညသတင်းတွေကိုမဆူမြန်မွန်နဲ့ပြောပြပေးခဲ့တာပါ။အခုတော့စိတ်ဝင်စားစရာသတင်းပေးပို့ချက်ပါအမေရိကန်ရွေးကောက်ပွဲတဲ့အမျိုးသမီးအမဲဆန္ဒရှင်အခမ်းကဏ္ဍပုံပြရုပ်သံပါလာမယ့်နိုဝင်ဘာလမှာကျင်းပမယ့်2024သမရရွေးကောက်ပွဲကိုအဆုံးဖြတ်ပေးတဲ့နေရာမှာအမျိုးသမီးတွေကအရေးကြီးတဲ့အခမ်းကဏ္ဍမှာပါဝင်ဖို့အသင့်ပြင်ထားကြပါတယ်အခုနှစ်ပိုင်းတွေတဲ့အမျိုးသမီးတွေမဲပေးတာကအမျိုးသားတွေထက်ပုံများလာခဲ့ပါတယ်အမျိုးသမီးမဲဆန္ဒရှင်တွေဟာပါတီကြီးတစ်ခုဘက်ကတော့တိတိသားသားအလေးသာနေပါတယ်ဘဲဘက်ကပါလဲမအီသန္ဒကျော်ပြောပြပေးပါဦးခင်ဗျာ
အမေရိကန်ရွေးကောက်ပွဲမှာလာရောက်မဲပေးသူတွေထဲမှာအမျိုးသမီးကအမျိုးသားထက်ပိုများတာ1984ခုနှစ်ကတည်းကပါအမေရိကန်နိုင်ငံရေးမှာပါဝင်တဲ့အမျိုးသမီးစင်တာရဲ့လေးလာချက်အရ1992ခုနှစ်ထဲကစပြီးတော့ကျင်းပတဲ့ရွေးကောက်ပွဲတိုင်းမှာအမျိုးသမီးတွေက Republican ထက် Democratic ကိုပိုပြီးတော့မဲထဲကြတာတွေ့ရပါတယ်
Not only do women turn out more than men but they live longer than men
မဲလာပေးကြတာမှာအမျိုးသမီးတွေပိုများများလာတာတွေမကပါဘူးသူတို့ကအမျိုးသားတွေထက်လည်းအသက်ပိုရှိပါတယ်ဒီတော့တက်ကြီးမဲဆန္ဒရှင်တွေထဲမှာအမျိုးသမီးပိုများပါလိမ့်မယ်။ဒါကြောင့်ဒီမိုကရက်ဘက်ကပြိုင်နေဆိုရင်အမျိုးသမီးမဲရဖို့အရေးကြီးပါတယ
်။2024အမေရိကန်ရွေးကောက်ပွဲမှာအမျိုးသမီးမဲတွေဘယ်လိုရှိမလဲဆိုတာအမေရိကန်သံတမန်စင်းဌာနကအစည်းအဝေးကိုတုံးပြီးတော့လူရည်နှုံထားလေ့လာသူ Brookings သိပ္ပံက William Frank ကတုံ့သက်ထားပါတယ်။အခုဖြစ်နေပုံအရဒီမိုကရက်ဘက်ကိုအလေးတားနေကြပြီးတော့ဒါကအခုခေတ်မဲပေးတဲ့တွေထဲမှာကောလိပ်ပညာတတ်အမျိုးသမီးတွေပိုများလာလို့လည်းပါပါတယ်။ကောလိပ်မရောက်တဲ့အမျိုးသမီးတွေကအစင်လာရဆိုရင် Republican သမ္မတလောင်းကိုပိုမဲထည့်တတ်ကြပြီးတော့မဲဆန္ဒရှင်အားလုံးရဲ့40ရာခိုင်နှုန်းအောက်ရှိပါတယ်။2012ခုနှစ်တုန်းကအလုသမားလူရန်စားဆိုတဲ့အမျိုးသမီးမဲဆန္ဒရှင်အရေအတွက်ကမဲပေးနိုင်တဲ့အသက်ပြည့်သူလူကြီးရဲ့တဝက်ရှိတာပါ။
2012
တုန်းကဆိုရင်ကောလိပ်ကျောင်းမရောက်တဲ့မဲပေးဖို့အသက်ပြည့်သူလူဖြူအမျိုးသမီးတွေကအမျိုးသမီးအားလုံးပေါင်းရဲ့48ရာခိုင်နှုန်းရှိပါတယ်။ခုဆိုရင်38ရာခိုင်နှုန်းပဲရှိပါတော့တယ
်။တစ်ချိန်တည်းမှာပဲမဲပေးဖို့အသက်ပြည့်သူကောလိပ်ပညာတတ်လူပြူအမျိုးသမီးမဲဆန္ဒရှင်တွေသူတို့ကဒီမိုကရက်ကိုပို့ပြီးတော့မဲထဲနိုင်သူတွေဖြစ်ပြီးတော့သူတို့ရေအတွက်တိုးလာတာပါ။2012ခုနှစ်မဲထဲဝင်နိုင်သူဥယျာဉ်ထဲမှာသူတို့က23ရာခိုင်နှုန်းပါပါတယ်။2024မှာတော့29ရာခိုင်နှုန်းဖြစ်လာတာပါ။လူမဲအမျိုးသမီးနဲ့တအမေရိကတိုက်သူမဲဆန္ဒရှင်ရေအတွက်ကတော့အတူတူလောက်ပဲဖြစ်ပါတယ်။အရေးကြီးဆုံးအကျိန်းနဲ့ရှင်ပြန်ရမယ့်ပြည်နယ်ခုနှစ်ပြည်နယ်မှာကောလိပ်မရောက်တဲ့မဲထဲဖို့အသက်ပြည့်လူပြူအလုသမားအမျိုးသမီးအရေးအတွက်ကကောလိပ်ပညာတတ်လူပြူအမျိုးသမီးအရေးအတွက်တဲ့အများကြီးများတာပါဒါပေမဲ့
Even among those states the college educated
အဲ့ဒီပြည်နယ်တွေတောင်ကောလိပ်ပညာတတ်လူပြူအမျိုးသမီးအုပ်စုကအရေးအတွက်တိုးလာနေပြီးကောလိပ်မရောက်တဲ့အုပ်စုကနည်းသွားတာပ
ါဘယ်သမရလောင်းကအမျိုးသမီးတို့ရဲ့ဆန္ဒမဲကိုအရယူနိုင်မှာလဲ2022လွတ်တော်တက်တန်းဝက်ရွေးကောက်ပွဲတုန်းကအမျိုးသမီးတို့ရဲ့အတန်းကိုကြားခဲ့ရပြပါပြီ။အမျိုးသားအများစုက Republican ကိုမဲထည့်ပေမဲ့ပုံငယ်ရွယ်တဲ့သူတွေထူးသဖြင့်မျိုးသမီးတွေက Republican တွေတောင်းပြိုကမ်းပြိုနိုင်နိုင်မဲ့အနေရောင်လှိုင်းဖြစ်မသွားအောင်လို့တားဆီးနိုင်ခဲ့တာပါ
။ Young women
လူငယ်မဲဆန္ဒရှင်တွေထဲမှာမျိုးသမီးတွေကအပြောင်းအလဲကြီးကြီးမားမားလုပ်နိုင်ခဲ့ပါတယ်
။ကိုယ်ဝန်ဖျက်ချဝင်ကိစ္စကလူငယ်အမျိုးသမီးတွေမဲသွားပေးဖို့စိတ်ဆော်တဲ့ကိစ္စဖြစ်ပါတယ်။ဒါမဲ့ဒီကိစ္စကပဲဒီမိုကရက်အပိအသက်50အထက်အမျိုးသမီးမဲဆန္ဒရှင်တွေအားလုံးစိုက်တဲ့ကိစ္စလည်းဖြစ်တာပါ
Conversely we see
ဒီမိုကရက်တစ်ဘက်မှာလည်းဒီမိုကရေစီလိုကိုယ်ဝင်ဖျက်ချခွင့်နဲ့
တားဆတ်ဘွားအခွင့်အရေးလိုဒီမိုကရေစီရေးရာကိစ္စရပ်တွေကလူတွေမဲလာထည့်စေတဲ့အရေးကြီးကိစ္စရပ်တွေဖြစ်ပါတယ
်။ဒါမဲ့ဒီလိုမျိုးလူဦးရေဆိုင်ရာကိစ္စရပ်များလေးလာသူတွေစစ်တမ်းကောက်ယူသူတွေတွက်ဆလို့မရတဲ့အချက်တွေလည်းရှိပါတယ်။လူပြူမဟုတ်တဲ့အမျိုးသမီးကိုယ်စားလှယ်လောင်းဖြစ်ရင်လာရောက်မဲပေးတဲ့အမျိုးသမီးအရေးအတွက်ကိုပိုများသွားအောင်လို့လုပ်နိုင်စွမ်းပါတယ်။နံပါတ်၁အချက်ကတော့ကောလိပ်ပညာတဲ့အမျိုးသမီးတွေကောလိပ်မရောက်တဲ့အမျိုးသမီးတွေတဲ့မဲလာပေးနိုင်ခြင်းပိုများပါတယ်။တကယ်လို့သာကိုမဲပေးရမယ်သူဟာထူးခြားမယ်စိတ်လှုပ်ရှားရတယ်ဆိုတာရှိနိုင်ပါတယ်
။ College educated women tend to
နံပါတ်၁အချက်ကတော့ကောလိပ်ပညာတဲ့အမျိုးသမီးတွေကကောလိပ်မရောက်တဲ့အမျိုးသမီးတွေထက်မဲလာပေးနိုင်ခြင်းပိုများပါတယ်။တကယ်လို့သာကိုမဲပေးရမယ့်သူဟာထူးခြားမယ်စိတ်လှုပ်ရှားရတယ်ဆိုတာရှိနိုင်ပါမယ်မျိုးသမီးသမားလောင်းဖြစ်နေတယ်ဆိုတာကတချို့သူတွေမဲထည့်ပြစ်စီမဲ့အချက်ဖြစ်နိုင်ပါတယ
်2020သမားရွေးကောက်ပွဲမှာအမျိုးသမီးတွေကမဲပေးနိုင်သူအလုံးအရေးတွေရဲ့53ရာခိုင်နှုန်းရှိပါတယ်သမားရွေးကောက်ပွဲအများစုနီးသူပဲနောက်ဆုံးဘယ်သူအနိုင်ရမလဲဆိုတာကတော့2024သမားရွေးကောက်ပွဲမှာဘယ်လူအုပ်စုကအများဆုံးမဲလာပေးမလဲဆိုတာပေါ်မှာမူတည်နေပါတယ်ရှင်
သမရရွှေကောက်ပွဲတဲ့အမျိုးသမီးမဲဆန်းနာရှင်အခန်းကဏ္ဍအရေးပါတာကိုမဟိတနာကျော်ပြပြခဲ့တာပါအခုတော့အပတ်စဉ်ကဏ္ဍတွေဇက်တိုက်ပါအရင်ဆုံးတို့တန်အစီအစဉ်ပါကျွန်မရေလိုအပ်ချက်နဲ့စကိုင်းစပေးဒုက္ခတွေဘဝကိုပြောထားပါတယ်စကိုင်းတိုင်းထဲမှာစပေးဒုက္ခတွေကြုံနေရတဲ့ကျွန်မရေဆောင်ရှောက်မှုနဲ့ဆေးဝါးလိုအပ်ချက်တွေအကြောင်း Frontier မြန်မာအဖွဲ့ပြောပြပေးပါအောင်ခင်ဗျာ
သမမရရလေးအဲ့ညာဆင်းရဲတယောက်သုံးတော့အမားတို့ဒီရပဲလေ
80
700လေးဦးကြီးလေ
းဦးကြီးသားလေးဆိုလို့ရှိရင်အခုလုံးလုံးနဲ့တက်တာဖို့အတွက်ကျမတို့ပြီးရဆိုရင်3ရက်စာ5ရက်စာအလောက်တွေပြီးနိုင်တယ
်ဒုက္ခဆိုတာကိုယ်နဲ့ရင်းနှီးသွားလို့တော့ဖြစ်လို့ကျတော့တက်တိုက်ပြီးတော့ငင်ငင်လေးအဲ့လိုမျိုးကိုမျိုးကိုကြံရပြီးတော့ကိုယ်ကိုအေးထက်ချင်ပြန်နေတာပေါ့
ဆရာနာတိမ့်ပြီးတဲ့နောက်တနိုင်ငံလုံးအတိုင်းအတာနဲ့စစ်ပေးဆောင်ဥယျာဉ်3တန်းကျော်ရှိတယ်လို့ကမ္ဘာကုလသမဂ္ဂရဲ့ဇယင်းနေအရသိရပါဗျ။စကိုင်းတိုင်းဒေသကြီးမှာတော့တချို့သောအထူးကဲ့အလွယ်ဆုံးစစ်ပေးဆောင်တွေကအချိန်မီအတွက်နိုင်အောင်အိုးပြစ်အိမ်ပြစ်စစ်ဆောင်နေထိုင်ရတာတွေရှိသလိုကျန်းမာရေးစောင့်ရှောက်မှုတွေကလည်းလက်လန်းမမီကြပါဘူး။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝန်းကလူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုတန်ပတ်စင် focus အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Heron တဲကကူညီပံ့ပိုးပေးထားတာပါ။ဒီတစ်ပတ်အစီအစဉ်ကိုတော့ဒိုတန်ရဲ့သတင်းတောက်ကဆက်လက်တင်ဆက်ပေးသွားမှာပါ။ဆောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင်။
ဒီဆစ်ဆောင်ရတဲ့ကာလကမှအလိုမျိုးအရင်ကအလိုရောဂါမရှိဘဲနဲ့ဒီဆစ်ဆောင်ရင်းနဲ့မှလူတွေအများကြီးနဲ့နေရဆိုတော့အလိုပြင်ပြင်ဖြစ်ခဲ့ဟုတ်တောင်းရဟုတ်ဒီနာလောက်ရှိ
မဆင်မာရဲ့အသက်66နှစ်အရွယ်ဖခင်ဖြစ်သူကတီဘီရောဂါခံစားနေရသူပါသူတို့မိသားစုကစကိုင်းတိုင်းတပိန်မြို့နယ်ရွာတရွာကမြို့ဖလာတောင်သူလုပ်ငန်းနဲ့အသက်မွေးနေကြတဲ့ဒေသခံတွေဖြစ်ကြပါဗျာ။အခုတော့ဩဂတ်စ်လအတွင်းကတပိန်မြို့နယ်မှာဖြစ်ခဲ့တဲ့မြို့သိမ်းတိုက်ပွဲတွေကြောင့်သူတို့အိမ်နဲ့လေယာဉ်တွေကိုထားခဲ့ရပြီးထွက်ပြေးတိမ်းရှောင်ခဲ့ကြပါဗျာ။တော်လိုင်းအင်အားစု PDF တွေကမြို့ကိုသိမ်းနိုင်ခဲ့ပေမဲ့စစ်ကောင်စီတပ်တွေကမြို့ကိုပြန်ထင်းချုပ်နိုင်မှုလေကြောင်းတိုက်ခိုက်မှုတွေအပြင်နီးဝန်းကျင်ကကြေးရွာတွေကိုဝင်ရောက်စီးနှင်းတိုက်ခိုက်မှုတွေပါလုပ်ခဲ့ပါတယ်။အာနာသိန်း3နှစ်ကျော်ကာလအတွင်းမဆင်မာနဲ့သူ့မိသားစုတို့စစ်ပေးရှောင်နေရတဲ့အချိန်ကမရေမတွက်နိုင်အောင်ပါပဲ။2022ခုနှစ်ထဲမှာပဲသူတို့အိမ်ကိုစစ်ကောင်စီတပ်ကမီးရှို့ခဲ့ပါတယ်။အဲဒီနောက်ပိုင်းသူတို့လည်းစစ်ရှောင်ရင်းဟိုနေရာဒီနေရာပြောင်းရွှေ့နေထိုင်ခဲ့ကြပါတယ်။အရင်နေထိုင်ခဲ့တဲ့စစ်ရှောင်စခန်းတနေရာမှာတော့မဆင်မာရဲ့အဖေဟာတီဘီရောဂါကူးစက်ခံခဲ့ရပါတယ်။သူ့အမေကတော့ရိုးကြီးပေါင်းရောဂါရှိပြီးအေးတဲ့နေရာတွေမှာနေထိုင်ရရင်ရောဂါကပိုဆိုးပါတယ်။အခုတော့သူတို့မိသားစု6ယောက်ဟာဘုံကြီးချောင်းတစ်ခုကအေးဆက်ဆက်တမန်တလင်းကျမ်းပြင်ပေါ်မှာအခြားစစ်ပေးရှောင်သူ100လောက်နဲ့အတူအဆင်ပြေသလိုနေထိုင်နေကြရပါတယ်။
အဆင်မပြေဘူးအဲ့လိုတမန်တလင်းမောအေးရဆိုအဲ့လိုစောင့်နေပါရဲ့လေပြန်စိုးအများနဲ့နေရဆိုအဲ့လိုစိတ်ကြံရရောဗာရောဗာကိုင်ကိုလိုတော့ကျမရင်ကောင်းတဲ့သူကညာတော့ပြင်ကိုင်ကိုင်နေနေကြလေ
ဆရာနာတိမ်မီနာအောင်တနိုင်ငံလုံးအတိုင်းအတာနဲ့စစ်ပီးရှောင်သူဦးရေ၃သန်းကျော်ရှိတဲ့အထက်က၅ပုံ၂ပုံလောက်ကစကိုင်းတိုင်းကဖြစ်တယ်လို့ကဘာကုလသမဂ္ဂစီရင်မှဖော်ပြပါရယ်ဒေသတွင်တိုက်ပွဲပြင်းထန်ခဲ့တဲ့နေရာတွေမှာအကျိုးဆက်အနေနဲ့စစ်တပ်နဲ့မတူတဲ့တော်လှန်ရေးတပ်ဖွဲ့အသီးသီးကသူတို့ထိန်းချုပ်ထားနိုင်တဲ့နယ်မြေတွေလမ်းတွေကိုနေရာအနက်မှာပိုင်းခြားပြီးထိန်းချုပ်ထားကြပါရယ်နယ်မြေလုံခြုံရေးအခြေအနေတွေလမ်းဘက်ဆက်သွယ်ရေးအခက်အခဲတွေနဲ့စစ်ကောင်စီတပ်တွေရဲ့ပိတ်ဆို့ကန့်သတ်မှုတွေကြောင့်ဒေသခံတွေအတွက်စေဝါနဲ့ကျန်းမာရေးဆောင်ရွက်မှုတွေလက်လန်းမီရနိုင်မှုဆိုတာမဖြစ်နိုင်တဲ့လောက်ဖြစ်လာပါတယ်။ဘေးလို့ရဒေသမှာခိုလုံနေကြတဲ့စစ်ဘေးရှောင်တွေဟာဘုံကြောင်းတွေစာတင်ကြောင်းတွေမှာကြက်ကြက်တက်တဲနဲ့စုဝေးနေထိုင်နေကြသလိုရှိတဲ့တန့်စင်ကအနေငယ်လောက်ကိုပဲမျှဝေသုံးနေကြရပါတယ်။အများစုကစားတောက်တွေလည်းမမှန်ကြပါဘူး။ဒါရီအလုံးကစစ်ရှောင်တွေမှာကျမ်းမာရေးပြဿနာတွေဖြစ်လာစေပါတယ်။ကျေးလက်ကျမ်းမာရေးဝန်ထမ်းဆီယာမမက်ဖြူကအာနာသိမ်းပြီးနောက်အကျမ်းမဖက်အာနာဖီဆန်ရေးစီဒီအန်လှုပ်ရှားမှုမှာပါဝင်ထားတဲ့သူပါ။သူကတပည့်မြို့နယ်တွေကသူနေထိုင်ရွာရွာဝန်းကျင်ကရွာဆယ်ရွာလောက်ကိုအခြေခံကျမ်းမာရေးစောင့်ရှောက်မှုတွေပေးနေပါတယ်။ဒါပေမဲ့ဆီယာမမက်ဖြူကသူတက်နိုင်တဲ့လောက်အခြေခံစေဝါအနေငယ်လောက်တော့စောင့်ထားပါရယ်။မကြခင်ကဖြစ်ခဲ့တဲ့တိုက်ပွဲတွေကြောင့်သူကိုယ်တိုင်လဲစစ်ပြေးရတာတွေရှိတဲ့အတွက်သူတည်နိုင်တဲ့လောက်စီးနေနေပဲသူ့မှာရှိနေပါရယ
်။သူနာအများကြီးဆိုကျမတို့တိုင်းကလည်းမရှိတော့ခါကြတော့ကိုယ်စီကလည်းဆိုလို့ရှိရင်အခုလုံးလုံးစက်တတ်ဖို့အတွက်ကျမတို့ပြီးရဆိုရင်၃ရက်စာ၅ရက်စာအလောက်ပဲပြီးနိုင်တယ်။ဆရာကိုယ်စီမှာကြတော့အလုံးလောက်မရှိတော့နောက်နှစ်နာရီလည်းအကြီးပေါ်သူအရင်ကလေဟိုကတော့မျှပြီးတော့ပြီးရတာဆိုတော့လေ
အဲ့ဒါအနေနဲ့ရှိတဲ့ရေးပေါ်အခြေအနေတွေမှာဆိုရင်အချိန်မီစေကူတာကွင့်ရဖို့ကမဖြစ်နိုင်တော့ပါပဲစေကူတာမှုတွေပြီးနေတဲ့ရွေရှားဆေးကနေရှိပေမဲ့သွာလာဖို့ဝေးတယ်လို့စစ်ရှောင်းတွေကဆိုပါတယ်မြို့ပေါ်ကဆေးရုံတွေသွားမယ်ဆိုရင်လည်းနှစ်ဖက်တပ်တွေရဲ့စစ်ဆေးရေးဂိတ်တွေဖြတ်တန်းရတာတွေနဲ့လမ်းမှာတိုက်ပွဲတွေနဲ့ကြုံနိုင်တဲ့အန္တရာယ်တွေလည်းရှိနေပါတယ်ဒါ့အပြင်အထူးသဖြင့်မိုးရသည်မှာလမ်းတွေကသွာလာဖို့ခက်ခဲအောင်ကြမ်းတမ်းသလိုသွာလာဆေးရိတ်တွေကလည်းဈေးကြီးပါတယ်မမွန်ကစစ်ပေးရှောင်စခန်းကနောက်ထပ်စစ်ရှောင်တူဖြစ်ပါတယ်။သူနေထိုင်ရာစခန်းမှာစစ်ရှောင်အများစုကယာတီတုတ်ကွေးဖျားနာတာတွေဖြစ်တာတွေနဲ့အချိန်မီစေကူတာမှုမရလို့ဆုံးပါရသူကိုလည်းသူမြင်တွေ့ခဲ့ရပါတယ်
။သမမရရလေးအဲ့ညာဆင်းရဲတဲ့အောင်ဆုံးတော့အမားတို့ဒီရပဲလေ
။
ဟုတ်ကဲ့ဆက်ဆောင်နေလေဦးကြီးလေ။တစ်နှစ်လောက်လေအဲ့တမန်တလင်းမော်ပဲညီဖြစ်နေတယ်ဘလို့မှမမီတော့ဟာလေစေဝါဆိုတော့လေမောဟစေုံကြီးတွေပါလေပို့နိုင်မှာဒီလေးဖြစ်တဲ့လူနာလေတန်နိုင်တာဟုတ်အဲ့ဆာမပုတ်တိုင်းတော့လေ
တပေးမြို့မှာဩဂတ်စ်လလေကဖြစ်ခဲ့တဲ့မြို့သိမ်းတိုက်ပွဲတွေကြောင့်ရွာပေါင်း၁၈ရွာဝန်းကျင်နဲ့မြို့ပေါ်ကဒေသခံ၄,၀၀၀ဝန်းကျင်လောက်စစ်ပီးရှောင်ကြရပါတယ်။ကုနောင်ယိုးကတပေးရင်အခြေဆိုင်လက်နက်ကင်အဖွဲ့တစ်ခုဖြစ်တဲ့ဂလုံတက်တော်ကရဲဘော်တို့ဖြစ်တယ်လို့စစ်ရှောင်ပြည်သူတွေကိုထောက်ပံ့နေတဲ့စကိုင်းပြည်သူဖေးမကူခွန်ရဲရဲ့ဒုတိယတာဝန်ခံတူလည်းဖြစ်ပါတယ်။စစ်ဘေးရှောင်တွေတော်တော်များများကသူတို့နေရက်ကိုပြန်သွားကြပေမဲ့စစ်ရှောင်ထောင်ကနန်းလောက်ကခုထိနေရက်မပြန်နိုင်ကြသေးပါဘူးစစ်ကောင်စီဘက်ကလေကြောင်းနဲ့မြေပြင်ကတိုက်ခိုက်မှုတွေလှုပ်လာနိုင်တာကြောင့်အခုထိနေရက်မပြန်ရဲကြသေးတာပါဒါ့အပြင်မကြခင်ရက်ပိုင်းကမှတပင်းကြီးတနေရာကိုလေကြောင်းတိုက်ခိုက်မှုတွေလှုပ်လို့ထပ်ပြီးစစ်ဘေးရှောင်လာရသူတွေလည်းရှိပါတယ်စစ်ရှောင်ပြည်သူတွေအတွက်တပင်းအခြေဆိုင်ဂလုံတက်တော်ကရှိခါထောက်ပံ့မှုတချို့လုပ်နေသလိုရက်ရှိစစ်ဆောင်သူတွေကိုလက်ခံထားတဲ့အရာတွေမှာလည်းဒေသတွင်းစစ်ဆောင်ကူညီရေးအဖွဲ့တွေကရှိခါနဲ့လိုအပ်တဲ့အကူအညီတွေပေးနေကြပါတယ်။ကိုနောင်ယိုးကတော့တော်လှန်ရေးတပ်ဖွဲ့တွေဟာဒေသခံပြည်သူတွေရဲ့ထောက်ခံမှုနဲ့ရည်တည်နေကြတယ်လို့ဆိုပါတယ်
။ဒါကလည်းပြည်သူနဲ့ဒီကျွန်တော်တိုက်ပွဲဖို့ဆောင်နေတဲ့သူတွေနဲ့တပားအဖြစ်နေလို့လေကျွန်တော်တို့မျိုးကိုတိန်နိုင်လိုက်တာပေါ့လေဟိုကလည်းပြန်ပြီးတော့ပြည်သူအကျိုးကိုတော့ပြန်ပြီးတော့ဟိုပုတ်တဲ့ဘူးရမှာပေါ့လေအာပြည်သူကလည်းအဓိကကတော့သူတို့လည်းဟိုလက်ခံနားလေလူမှုလေဘဲလန်းတော့မျှတယ်ဗျာတပန်းနဲ့တပန်းကိုင်းကျွမီကျွန်းကိုင်းမီဖြစ်နေရပေါ့အဓိကတော့ကျွန်တော်တို့ဟိုပြည်သူနဲ့ဒီတိုက်ပွဲဖို့ဆောင်နေကြတဲ့ရဲဘော်တွေကပြောရင်းနေငါလို့ပါပဲ
လက်ရှိမှာစစ်ဆောင်စခန်းအများစုမှာပယ်ငချောင်းနဲ့အသီးရွက်တွေကိုသာအားထားပြီးစားတောက်နေရပါတယ်စစ်ကောင်စီဘက်ကတပည့်မျိုးရဲ့ကုံသွင်းနိုင်တဲ့လမ်းချောင်းတွေကိုပိတ်ဆို့မှုတွေနဲ့မိုးရင်းကာလလမ်းဘန်ဆက်သွယ်ရေးခက်ခဲတာတွေကြောင့်ရိတ်ခါနဲ့စေဝါတည်ယူမှုတွေကအရင်ကထပ်ပိုပြီးခက်ခဲပါတယ် ရရှိစစ်ဆောင်သူတွေကိုလက်ခံထားတဲ့ရွာတွေမှာလည်းရင်းရှိထောက်ပံ့နိုင်မှုအခက်အခဲတွေရှိလာပါတယ်။ကုနောင်ယူကတော့စစ်ဆောင်သူတွေအတွက်ရင်းရှိစားနေရိခအကူအညီတွေအရေးတကြီးလိုအပ်နေတယ်လို့ဆိုပါတယ်။
ဟိုခုလိုရှောင်းလာရတဲ့ကာလာကနည်းနည်းရှိကြလာတာနဲ့အမြပေါ့လေစားဝတ်နေရေးအဓိကတော့အခြေခံအစားအစာပေါ့ဆန်စီကားဆိုလို့ရင်ကလုံးဝကက်ခဲနေရအနေထားပေါ့တချို့တွေမှာဆိုလို့ရင်သူတို့ဒီလကင်းနေပြန်တယ်သွားတယ်ဆိုလို့ရင်အနည်းဆက်ရနေတဲ့ခြေရွာတွေမှာဟိုမြေပဲပေါ်တဲ့ခါပုံစံမျိုးနဲ့ကြုံတယ်ဆိုရင်သူမြေပဲလိုက်နှုတ်ကြတာကိုအခုဟိုပြေးတော့ပြေးလာကြရတယ်ကြာသူတို့မှာကစပားဆိုင်ထားတဲ့ဟိုရာဒီလည်းဖြစ်တဲ့အစရောက်ပေါ့လေဟိုပြိုးပင်နေဟိုပုံမာတို့ဘာလို့အဲ့လိုကြောက်ပြီးတော့တချို့ကလည်းပြန်ပြီးတော့အဲ့လိုမျိုးသွားဆိုင်ကြတာရှိတယ်ဗျ
ပြောင်းလဲမှုမြန်ပြီးမတည်ငြိမ်တဲ့အခြေအနေတွေချာမှာစပေးဆောင်တွေအတွက်တော့တခြားဘယ်နေရာကိုပြောင်းရွှေ့ရမလဲဆိုတာစဉ်းစားဖို့ခက်ပါတယ်ဒီသုံးနှစ်အတွင်းမှာစစ်ဆောင်အဖြစ်နဲ့ရွှေ့ပြောင်းနေထိုင်နေခဲ့ရသူမက်စင်မာကတော့သူ့အိမ်ကိုပြန်ကျင်နေပါတယ်သူ့အိမ်မရှိတော့ဘူးဆိုပေမဲ့နေတော့ကြံနေနိုင်ပါသေးတယ
်ကျွန်တော်တို့ကဒါဒုက္ခတိတ်ထူပြီးတော့မရောက်ဘူးလို့ပြောမလဲဒုက္ခဆိုတာလူနဲ့ကိုယ်နဲ့ရင်းနှီးသွားလို့တောင်ဖြစ်နေတော့ကျတော့အဲ့လိုမျိုးဆက်တိုက်ပြီးတော့နည်းနည်းပဲအဲ့လိုမျိုးကိုမျိုးကိုပြန်ရပြီးတော့ကိုယ့်အိမ်ကိုအေးချမ်းချမ်းပြန်နေကြတာပေါ့လူမျိုးဒီအတွဲနဲ့ပဲနေရနေတာဒါနဲ့ပဲနေရနေရတော့ကိုယ့်အိမ်ကိုကိုယ်ပဲနေရတာသိချမ်းလားအဲ့ဒီကုလုံးလေးကိုအထင်းရောက်ပြီးတော့အလိုနဲ့နေတယ်
ဒို့အတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်ကြံပေးတာတွေကိုလည်းကြိုဆိုပါရစေလူခွေရေးဆောင်မတွေကိုပတ်စင်တင်ဆက်ပေးမှာဖြစ်လို့ဒို့အတန်ရဲ့ page ကိုလည်း subscribe လုပ်ပေးဖို့တောင်းဆိုပါစေနောက်တစ်ပတ်မှာထုတ်လွှင့်မယ်ဒို့အတန် podcast ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင်
ကျမရဲ့လိုအပ်ချက်တွင်လည်းစကိုင်းစပေးဒုက္ခတဲ့ဘဝ Frontier မြန်မာအဖွဲ့ပြောပြခဲ့တာပါအခုတော့ Democracy လူခွင့်နဲ့ခပြိုင်ကဘာပါဒီနှစ်စီးပွားရေးနိုဘယ်ဆုရသူတွေကနိုင်ငံတိုးတက်ဖို့အထူးဖော်ထုတ်ချက်ကိုပြောထားပါတယ်နိုင်ငံတွေသားရွာဝပြောတိုးတက်ဖို့လူတိုင်းပါဝင်နိုင်တဲ့ဥပဒေမူပေါင်းတွေခိုင်မာဖို့လိုတာသူတေသနာဖော်ထုတ်ခဲ့တဲ့ပညာရှင်တွေအခုနှစ်နိုဘယ်စီးပွားရေးဆုရရှိခဲ့ကြပါတယ် Democracy နဲ့အားလုံးမျှတစွာပါဝင်နိုင်တဲ့စီးပွားရေးစနစ်ခိုင်မာတဲ့နိုင်ငံတွေချမ်းသာသွားပြီးဒီလိုမဟုတ်ရင်တော့ချစ်ချုံကြသွားတာကိုမိမောင်းထုတ်ပြခဲ့တာဥတ္တမောင်ဆန်ပြောပြပေးပါဦးခင်ဗျာ
နိုင်ငံတကာနိုင်ငံရဲ့စီးပွားရေးပုံမျိုးတိုးတက်မှုအတွက်ဒီမိုကရေစီပါဝင် institution တွေကအရေးပါပါလားအရေးပါတယ်လို့ Nobel ဆုရွေးချယ်ရေးကော်မတီက2024 October 14ရက်နေ့ကစွီဒင်နိုင်ငံစတော့ဟ ோம் မြို့မှာပြင်ပလိုက်ပါတယ်2024ခုနှစ်အတွက်စီးပွားရေးနိုဘယ်ဆုကိုအမေရိကန်နိုင်ငံ MIT Tech ကအမောက္ခဖြစ်ကြတဲ့ Baron AC Mogu နဲ့ Simon Johnson Chicago Tech ကအမောက္ခ James Robinson တို့ကိုချီးမြှင့်တာပါဘာကြောင့်နိုဘယ်ဆုချီးမြှင့်တယ်လဲဆိုတော့နိုဘယ်ဆုရွေးချယ်ရေးဘုတ်တဖွဲ့ဝင် Hans Elektron ကအခုလိုပြောပါတယ်
The Royal Swedish Academy of Sciences has decided to award Sveriges Riksbanks Prize in Economic Sciences in memory of Alfred Nobel for 2024 to Darren Acemoglu, MIT, Cambridge, USA, Simon Johnson, MIT, Cambridge, USA, and James Robinson, University of Chicago, USA, for studies of how institutions are formed and affect prosperity.
တန်ကြီးတွေဘာကြောင့်ကြောက်ဆုံးကြတာလဲ။ဒါမှမဟုတ်အောင်မြင်ကြတယ်ဆိုတဲ့အကြောင်းစစ်မြစ်ကိုနည်းနည်းဆိုင်းဆိုင်းနားလည်အောင်လေ့လာခဲ့ကြတဲ့အတွက်လို့ Hans Elektron ကပြောတော်ပြပါ။နိုင်ငံတိုင်းကမှနိုင်ငံရေးအရာရောစီးပွားရေးအရာပါအားလုံးပေါ်ဝင်နိုင်တဲ့ဖွဲ့စည်းဆောင်ရွက်ပုံနဲ့ကျင့်သုံးတွေအင်္ဂလိပ်လိုဆိုရင်တော့ Inclusive Institution ရှိရဲ့ပုံပြတိုးတက်တယ်ဆိုတာကတော့သူတို့ရဲ့အဓိကကြားတဲ့တွေ့ရှိချက်ဖြစ်ပါတယ်။စတော့တက်ကိုနိုင်ငံရေးတိတ်ပုံပေါ်ပေါက်ခါ young tourer ကရှင်းတယ
် and although they don't provide any simple recipes or have any
ရှင်းတဲ့အစားအကိုမပေးပေမဲ့တိကျတဲ့မူဝါဒအစုပြုချက်မဟုတ်ပေမဲ့သူတို့လေ့လာတွေ့ရှိချက်ကလူမှုအဖွဲ့အစည်းပေါ်ကြီးမားတဲ့ဆရာမှုရှိပါတယ်တခုပဲပြောပါမယ်
သူတို့တွေ့ရှိချက်ကဘာပြောသလဲဆိုရင်ဒီမိုကရေစီကိုမြင့်တင်အလုံးပါဝင်နိုင်တဲ့ဖွဲ့စည်းဆောင်ရွက်ပုံနဲ့ကျင့်ထုံးတွေချမှတ်တာဟာစီးပွားရေးဖွံ့ဖြိုးတိုးတက်ရေးနဲ့ကမ္ဘာဝန်ကြီးကဟာချက်ကိုကျင်းသွားအောင်ဥတည်တော်ဖို့အရေးပါတဲ့ခြေလှမ်းပဲဖြစ်ပါတယ
်။ဒါဒီလိုလုံပတ်စုကိုကြေညာတော့ရှီကာဂိုတက်လို့ကဘမော့ကဂျိမ်းစ်ရောဘတ်ဆန်ကအိပ်ပျော်နေတာပါ။သူကအခုလိုပြန်ပြောပြပါ
Disbelief, I think.
Like, I thought my wife was going to get a telephone paper. I said, you have to get
up. My
wife said, you have to get up.
She
said, you have to
get
up. She said, you well done. I thought she was
kidding. I was kidding.
I was kidding.
Institution, so the English diploma. I think that told me, I'm going to get up. How was easy to be there? John Yavi. The only thing that I'm talking about is the only thing that I'm talking about.လူတွေကလိုက်နာကျင့်သုံးနေကြတာပြီးအကျုံးဝင်ပါတယ်ပမာအချင်းမိသားစုကလည်း institution မှာအကျုံးဝင်သလိုဥပဒေတွေနိုင်ငံရေးစောင့်အောင်တွေဟာလည်း institution ပဲဖြစ်ပါတယ်ဖွဲ့စည်းဆောင်ရွက်ထားဖို့နဲ့ကျင့်သုံးတွေလို့အနည်းဆက်ဆုံးဓာတ်လည်နိုင်ပါတယ်နိုင်ငံရေး institution တွေကိုဘလို့ပုံဖော်ပြောင်းလဲသလဲဆိုတာကိုခုလိုပုံပြတဲ့ဒေါ်ဝင်ဆွေရင်သိပ္ပံအကယ်ဒမီကNobel ဆုရွေးချယ်ရေးအင်တာနက်စာမျက်နှာမှာရှင်းပြထားတယ်။ကိုတည်ဆောက်ခဲ့တဲ့အကောင့်ဆို institution တွေပေါ်မှာမူတည်ပြီးပုံထဲမှာပြထားတယ်လို့နိုင်ငံတွေဟာတော်လှန်ရေးနဲ့ကျွဲဝချမ်းသာရေးလမ်းကြောင်းပေါ်ကိုကြောက်တော့ကြတာပါ။ထောက်ကူ92ခုနှစ်ကစလို့ institution တွေကိုသူတို့စလေ့လာခဲ့ဖို့ဖြစ်လာခဲ့တဲ့အကြောင်းနဲ့ဘူရက် Nobel စီးပွားရေးဆုရှင်ဒရွန်အစီမုတ်လူနဲ့စပ်ပေးခဲ့ပုံကိုပမောက်ကဂျင်းစ်ရောဘတ်ဆာကအခုတို့မှတ်မှတ်ရရပြန်ပြောပြပါတယ
်ဒရွန် and Simon and I we've been working together for 30 years
ဒရွန် Simon တို့နဲ့ကျွန်တော်နှစ်30လောက်လှုပ်လာခဲ့တာပါလန်ဒန်စီးပွားရေးတက္ကသိုလ် LSE မှာအလုပ်အတွက်ကျွန်တော်စကားပြောတော့1992မတ်လမှာဒရွန်နဲ့ကျွန်တော်တွေ့ပါတယ်သူကပါရဂူဘွဲ့အကြောင်းသားပါသူမျက်နှာကိုကျွန်တော်ခုထိမြင်နေပါသေးတယ်ရှေ့ဆုံးနားမှာသူကထိုင်နေပြီးကျွန်တော်ပြောသမျှကိုကန့်ကွက်နေတော့တာပဲခင်ဗျားအဲ့လိုယူဆလို့ကတော့ဘယ်တော့မှရလတ်ထွက်မှာမဟုတ်ဘူးသာသည်သာသည်ပေါ့ဗျာကျွန်တော်စိတ်ထဲမှာတော့ဒီကောင်ဘယ်သူလဲပေါ့တဲစိတ်ပြည့်စရာကောင်းတကူပေါ့ပြီးတော့အိန္ဒိယဆိုင်တစ်ခုမှာညစာသွားစားရပါလေသူကအတော်ဆုံးចောင်းသားမျိုးဗျာသူနဲ့ကျွန်တော်ဘေးလိုက်ထိုင်ရတော့စကားတွေပြောပြကြပါလေ LSE Saint Clemens အဆောက်အုံတွေကထွက်တော့သူကကျွန်တော်ကိုလှည့်မေးတယ်ခမား Not နဲ့ Wilders တို့ရဲ့စာတန်းကိုဖတ်ပြီးပြီလားအဲ့ဒီစာတန်းကသိကြော်ကြတဲ့စာတန်းကဒီအကြောင်းမျိုးကိုကျွန်တော်တို့လေ့လာခဲ့ကြတာအဲ့ဒီကလေးကပါပဲသူတို့နှစ်ယောက်မပါပဲကျွန်တော်ဘာမှပြီးမြောက်အောင်လုပ်နိုင်မှာမဟုတ်ပါဘူ
းအဲဒီလိုနိုဘယ်ဆုကြီးညာတဲ့အခါဒရွန်အစီမုတ်လူကဂရိနိုင်ငံအေတီမြို့ကိုရောက်နေပါလေသူကအခုလိုပြောပါတယ
် I am absolutely
ကျွန်တော်အလွန်ကိုဝမ်းသာပါတယ်လွန်ကိုလည်းကျေနပ်ကိုယူပါတယ်ကျွန်တော်အေတီမှာရောက်နေတာကအလွန်ကိုအဓိပ္ပာယ်ရှိပါပါတယ်သဘာဝတဲ့အတိုင်းဒီဒီမိုကရေစီမွေးဖွားရာအတိုင်းဒီဧည့်သည်ရဲ့တမိုင်းနဲ့ဒီမိုကရေစီအကြောင်းကျွန်တော်အများကြီးရေးဥပါတယ်အင်မတန်လှတဲ့တိုက်ဆန်မှုပါပဲ
နိုင်ငံတစ်နိုင်ငံကအားလုံးပါဝင်နိုင်အောင်ဘလို့ဖွဲ့စည်းဆောင်ရွက်တယ်လဲဘလို့ကျင့်သုံးတွေကိုလိုက်နာနေတယ်လဲဆိုတော့ကအဲ့ဒီနိုင်ငံတစ်နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုကျေပွားမှုကိုအဆုံးဖြတ်ပေးတာပါ Economic Inclusive Institutions ဆိုအင်္ဂလိပ်ကိုခေါ်တဲ့စီးပွားရေးဆိုင်ရာအားလုံးပါဝင်နိုင်တဲ့ဖွဲ့စည်းဆောင်ရွက်ပုံနဲ့ကျင့်သုံးတွေအကြောင်းကိုလဲမရှိကန်ပြည်နယ်တိုက်ပွဲမှာစီးပွားရေးပါကူပွဲအတွက်ကျန်းပြည့်စုနေတဲ့မတ်မြတ်ဒေတာဝင်းကအခုလိုရှင်းပြပါတယ
်။ငါနားလည်သလားပြောရမယ်ဆိုရင်သူတို့ပြောတဲ့ဒီ inclusive economic institution အလောက်ပေါင်းစုံပါဝင်နိုင်တဲ့စီးပွားရေးဆောက်အုံမှာအဓိကအနေနဲ့ property right ရှိရမယ်။ property right ဆိုတာကကိုယ့်ရဲ့ဒီပိုင်ဆိုင်မှုကိုခိုင်ခွင့်ရှိရမယ်ပေါ့။ကိုယ့်ကကြ rule of law ရှိရမယ်ပေါ့။တရားဥပဒေစိုးမှုမှုရှိရမယ်ပေါ့နော်။နောက်တစ်ခုကကြ equal opportunity equal opportunity ဆိုအားလုံးက down to me မြအခွင့်အရေးရှိရမယ်။နောက်တစ်ခုကကြတော့ open market ပေါ့အားလုံးကဒီခုနက market မှာပါဝင်နိုင်ခွင့်ရှိရမယ်နောက်တစ်ခုက political accountability ပေါ့နော်ဒီနိုင်ငံရေးနဲ့ပတ်သက်ပြီးတော့တာဝန်မှုတာဝန်ခံမှုရှိရမယ
်အဲဒီလို institution တွေကိုနိုင်ငံတွေကတည်ဆောက်ကြရတာလွယ်လွယ်ကူကူတော့မဟုတ်ပါဘူးစီးပွားရေး institution တွေတော့ပါပဲ democracy နိုင်ငံရေးဖွဲ့စည်းပုံနဲ့ကျင့်သုံးတွေအရေးကြီးတာကို Nobel စီးပွားရေးဆုရှင် Daron Acemoglu ကအခုလိုပြောပါတယ်
Democracy directly itself contributes to economic growth.
Democracy ကိုနိုင်ကစီးပွားတက်လာအောင်လုပ်ပေးပါတယ်လွယ်လွယ်ကူကူတော့မဟုတ်ပါဘူးချက်ချင်းဖြစ်လာတာလည်းမဟုတ်ပါဘူးနှစ်တွေတော်တန်တော့လိုပါတယ်အဲ့လိုခက်ခဲတာကြောင့်ဒီ Democracy ကအလုပ်ဖြစ်တာပါဒီဘောအပြင်ဆိုရင်တော့ Democracy ဖြစ်လေတိုင်းပြည်တွေကမြန်မြန်တက်လေပါမကန်တဲ့နီလာနဲ့တက်သွားပါလေဆိုလိုတာကတော့ပို့ပြီးတော့ဒန်းတူရီတူနီးနဲ့ကြီးပွားတဲ့နီလာမှာဒီတိုင်းပြည်တွေဟာပညာရေးနဲ့စီးပွားရေးမှာပို့ပြီးတော့ရင်းနှီးမြှုပ်နှံကြပါလေဒါကြောင့်နိုင်ငံရေးနဲ့စီးပွားရေးနှစ်ခုလုံးမှာအားလုံးပါဝင်နေတာကစကားပြောပါလေနိုင်ငံရေးစီးပွားရေးနှစ်ခုပေါင်းတက်ရောက်မှုကတစ်ခုချင်းတက်ရောက်မှုထက်ပို့ပြီးတော့ကြီးမားပါလေ
ဒါကြောင့်တိုးတက်သွားတဲ့နိုင်ငံတွေကိုကြည့်ရင်နိုင်ငံရေး institution တွေရောစီးပွားရေး institution တွေကိုပါတိစောက်ခဲ့ကြတာကိုတွေ့ရပါပါဒါဖြင့်တိုင်းပြည်တွေတိုင်းထိုင်တဲ့အချိန်ခါမှာရောဘလို့ရှိပါတယ်။ပမောက္ခဒရောင်ကဂရိနိုင်ငံအေဒင်မြို့မှာအခုလိုပြောပါတယ
်။ It is institutional strength that's going to
တိုင်းပြည်လှိုင်းလေထိုင်တဲ့အခါမှာ institution တွေရဲ့ခိုင်မာအကောင်မှုကတော့ချက်ဖြစ်ပါတယ
်။အဲဒီလို institution တွေခိုင်မာတဲ့ democracy တိုင်းပြည်မှာတောင်းလမ်းကြောင်းပြဖြစ်သွားအောင်ကြိုးစားကြတာတွေနဲ့ပတ်သက်ပြီးပူတွဲစီးပွားရေးနိုဘယ်ဆုရှင်ပမောက္ခဆိုင်မွန်ဂျွန်ဆန်ကအခုလိုဆိုပါလေ
but rejecting the result of a free and fair election
လွတ်လပ်တရားမျှတတဲ့ရွေးကောက်ပွဲရလဒ်ကိုပယ်ချတာအဲ့ဒီရလဒ်ကိုအတိမတ်ပြုဖို့ညှင်းဆိုတာဒါမှမဟုတ်ရွေးကောက်ပွဲရလဒ်ကိုတရားဝင်အတိမတ်ပြုဖို့လုပ်နေတဲ့အချိန်လွတ်တော်ကိုတိုက်ခိုက်ဖို့လူတွေကိုအားပေးတာဒါတွေကိုလက်ခံလို့မရပါဘူးဒါကိုနိုင်ငံရေးအရာထင်ရှားတဲ့လူတွေအရေးပါတဲ့လူတွေကရွေးချယ်ခဲ့ကြတာပါကမ္ဘာတဝန်းမှာလည်းအကြိမ်ပေါင်းများစွာဒါမျိုးတွေကိုကျွန်တော်တို့မြင်တွေ့ခဲ့ကြပြီးပါပြီခိုင်မာအားကောင်းတဲ့ဖွဲ့စည်းဆောင်ရွက်ပုံတွေနဲ့ကျင့်သုံးတွေတည်ဆောက်ဖို့အချိန်အကြာကြီးယူခဲ့ရတာပါဒါပေမဲ့စိတ်ပိုင်းဖြတ်မှုနဲ့လုပ်မယ်ဆိုရင်တော့အဲ့ဒီ institution တွေပြိုသွားဖို့အချိန်မကြပါဘူ
းနိုင်ငံတစ်နိုင်ငံမှာအားလုံးပေါင်းလိုက်အောင်ဖွဲ့စည်းဆောင်ရွက်ပုံရှိကျင့်သုံးတွေတည်ဆောက်ဖဲဘလာဂရီစကားတွေနဲ့လက်နဲ့အာကိုအနှံ့ချအာနာဆုတ်ပိုင်မှုစူးစမ်းတဲ့အခါဒေါ်ဝင်ဆွေရင်သိပ္ပံအကယ်မီရဲ့ပုံပြထဲမှာပါတယ်လို့တော်လိုင်းလမ်းကြောင်းကိုပဲရောက်သွားတယ်လေအားလုံးပါဝင်ခွင့်ကိုလေးစားတဲ့ဖွဲ့စည်းဆောင်ရွက်ပုံနဲ့ကျင့်သုံးလို့ရှိရင်အဲဒီနိုင်ငံကြီးပွားချမ်းသာပါတယ်ဒါကိုပဲ2024နိုဘယ်စီးပွားရေးဆုချီးမြှင့်ခဲ့တာဖြစ်ကြောင်းပါခင်ဗျာကျွန်တော်တမောင်သားမှာ
ဒီနေ့စီးပွားရေးနိုဘယ်ဆုကနိုင်ငံတူးတက်ရေးအားလုံးပါဝင်နိုင်ဖို့လူကြောင်းမိမောင်းထုတ်ပြခဲ့တာဥတ္တမောင်သံပြောပြခဲ့တာပါမကြခင်ပတ်စင်ကဏ္ဍလေးလာဖို့ရှိပါသေးတယ်ခင်ဗျာ
VOA American Fan ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးချိတ်ဆက်ရရပါရှင်
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American အတန်ရဲ့အောက်တိုဘာ26ရက်စနေညပိုင်းရေဒီယိုအစီအစဉ်တွေကိုဒီည10:00နာရီအထိရုပ်သံကပါဆက်ပြီးတော့ထုတ်လင့်ပေးနေပါတယ်အခုဒုတိယပိုင်းညဝက်ခတ်မှာလည်းစနေညနောက်ပတ်စဉ်ကဏ္ဍတွေဖြစ်တဲ့လေယာစီပွားဥတုရာသီနဲ့သတင်းတွေတဲကသုတအစီအစဉ်တွေမလာခင်အခုအာရှနိုင်ငံအစီအစဉ်ပထမပါတရုတ်နဲ့တိုင်ဝမ်ညီလာခံတွေကျင်းပကြတာနဲ့မြောက်ကိုရီးယားနျူကလ িয়ার ဆက်ယုံထုတ်ပြတာတွေကိုပြန်လည်ထုတ်လင့်ပေးလိုက်ပါတယ်တရုတ်ပြည်မှာနိုင်ငံပေါင်း100ကျော်ပါဝင်တဲ့ပီကင်းရှင်ချန်လုံခြုံရေးညီလာခံကိုပြီးခဲ့တဲ့စက်တင်ဘာလတုန်းကပဲကျင်းပခဲ့ပါတယ်။တပြိုင်နက်တည်းမှာပဲတိုင်ဝမ်မှာလည်းလုံခြုံရေးနဲ့ဒီမိုကရေစီညီညွတ်ရေးညီလာခံတရက်ကိုကျင်းပခဲ့ပြန်ပါတယ်။နောက်မြောက်ကိုရီးယားကတော့သူ့ရဲ့နျူကလ িয়ার လက်နက်စက်ရုံကိုလူသိရှင်ကြားထုတ်ပြလာပါတယ်။ဒီအကြောင်းတွေစူးစီးပြီးကိုစောမိုးကျော်ပြောပြပေးပါအောင်ခင်ဗျာ။
တရုတ်ပြည်ပီကင်းမှာနိုင်ငံပေါင်း100ကျော်ကလုံခြုံရေးနဲ့ကာကွယ်ရေးဆိုင်ရာတာဝန်ရှိသူတွေတက်ရောက်တဲ့17ကြိမ်မြောက်ပီကင်းရှင်ရှမ်းညီလာခံကိုစက်တင်ဘာလ12ရက်နေ့ကနေ14ရက်နေ့အထိ3ရက်ကြာကျင်းပပါတယ်။ဒီညီလာခံဟာစင်ကာပူမှာနှစ်ဆင့်ကျင်းပတဲ့ရှန်ဂရီလာလုံခြုံရေးညီလာခံနဲ့ဆင်ပြိုင်သဘောဖြစ်ပါတယ်။တောက်ကြနေ့ကဒီညီလာခံအဖွဲ့မင်ကုန်းမှာနိုင်ငံပေါင်းစုံကိုအခြေခံတဲ့ Multipolar World ဖြစ်အောင်ဆောင်ရွက်ကြဖို့နဲ့နိုင်ငံတကာအရေးအခင်းတွေမှာတာဒူညီမျှပါဝင်နိုင်ဖို့လိုတယ်လို့တရုတ်ကာကွယ်ရေးဝန်ကြီးဒုံချန်းကပြောဆိုခဲ့ပါတယ
်။无论发达国家还是发展中国家，无论
ဖွံ့ဖြိုးပြီးနိုင်ငံဖြစ်စေဖွံ့ဖြိုးဆဲနိုင်ငံဖြစ်စေနိုင်ငံကြီးသည်ဖြစ်စေငယ်သည်ဖြစ်စေနိုင်ငံတကာကိစ္စရပ်တွေမှာတမတမကြကြမျှတစွာပါဝင်နိုင်စေရပါမယ်။ Nangan Bong Zongu, a chee kande cinema. Nangan to Kujinzi in the net. Dunet then Leo met a neat hago, yacha yati be. Luyen Jim Muji to Kulo, whom you to the yima. That's one of them ya, Bawin Jabu, Pibari.
Dini laga ma, down the open, ye Taiwan, ye Russia, Ukraine, Sibway, Israel, Palestine, Petipakari, a bien. Nanganagalo, New Isa, and Kesa yati go by Sunibare. The yo ha, do ya sit in Agole to Chenny be. Kaba Nanga Didine Kawai Sanya Pubang Samya Mudi Lotwa Melule
Subare.
Patipakari ma nayadu Mishibabu. Take that yin sine nine a swe lani degani lumyang naimam ho babu. Daja Ukraine Israel Palestine Kisari Aba when Patipakari go swin with Pishin Jabalu, Tiokawe, Winjiga, Piosu, Gebare. These he will tell a rest Singapune, Malaysia, Kawaye, Winjiga, down the open lebian, twin Tema Muri, Shotchan and Bo, Tioko Taiton Gebare. Singapore Kawaye, Winji, and Hinga.
Just as China has shown resolve and commitment to help deal with security issues in other places,
Tioni net Chari Daga, Lunui, Saya, Kisaya Tiguba, Puvan Songepo, Sana Shirago, Popia Gebare. Down the open levian case up away. Did I read on your case are malet you got a tika jabare? Down the open levian up. Thomas Shovel Junk is a ma. Tune a flap and jab bigger at ne. Solain laga, sunimuri, loke, nangabe me. A cooka, a cha, nyempa muri, taman, pawa lavare. Tajan, sunin, nyamuri, selopo, lubare.
Down the open levian to Kulongo, Dubai, Lotioga, Jijo, Tare, Dwe, Philippi, Malaysia, Singapore, Indonesia, Vietnam, Brunei, Sare, Nangane.
That authoritarian states are supercharging the growth of their own defense capacity.
Sending a message that you will not be deterred by their threats will require historic defense investments.
Tioe Tinjau Murine, Taiwan go Dasi Naimam Ho Babu, Kago Yi Dret the Maiwan Yini Myona Muri Dubare, Daha Taiwan Kago Yi Dret Kaimare Sumpia Cheku, Pobia Yong de Makababu, Goya Lulamu Dret, Sunlo Pisa Nines, Huragule, Pobia Yaupare, Taiwan Bega, Lucia Shida Loyen. American Begale, to Losia Shida Loma Balu, Kula Damagasaya, American Tamaji Hong, Kelly Craft Capiosu Gebare, Dini Lagango, American Diranzu, Australia, Canada, Japan, Tangoria, Philippines, Sarangani, Abawin, Nangamau Konanganga, Tandaman Honey, Lonyo Isaya, Janjenduri, Pinyashini Teo Kebare. Akulo Chemabe, Nuclear Lenet Tolo Nambo, Liu at Joban Gere, Now Korea ha, tu ye nuclear lene tolo de seyongo, mo pobya zbu pobya labare. Now Korea gongzong Kim Jong-un ga, pike de tau janiga, nuclear lene tolo de seyongo toga bi, don lene santa pikata go, jishu gede video go, now Korea asuya dren tanaga pobya gebare. Kim Jong-un ga, nuclear tolo mune, nuclear lene tolo muri go, domien toana imbo go le, nyon ja gede lo su bare. Now Korea ye nuclear lene tolo mu tote larane amya, asha di da duen, long jong ye so ye muri le to lama pijao, di da ba asha nanga ye si isima tinja la yamare.
Tione Taiwan, nila gandu a chang chimpa jara ne, now Korea nuclear sayo topiara, kuso mucho, kuja giraba. Agura, lea saibyo yi the dema. Sabazi tamache, guahamu jira apa wengu pio tavare. တောင်သူလေသမားအခွင့်ရေးကာကွယ်ရေးနဲ့အကျိုးစီးပွားမြင့်တင်ရေးဦးဆောင်ဖွဲ့ကသတ်မှတ်လိုက်တဲ့ဒီစဘာအခြေခံယဉ်ညွတ်စေက ဒီသတင်းတွေပြင်တပတ်အတွင်းလေယာထွက်ကုန်သိနိုင်စေနိုင်ဘလို့ရှိပါလဲ Farmer Times Media အဖွဲ့ပြောပြပေးပါအောင်ခင်ဗျာ
မင်္ဂလာပါလေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေလေယာဆိုင်ယူရေးချစ်သူများရှင်လန်းချမ်းမြေကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုမြင့်မင်းဟန်နဲ့သူကျမမင်းစပယ်ကတင်ဆက်ပေးသွားပါမယ
်ဒီအပိုင်းတွင်မြန်မာနိုင်ငံလေယာဆိုင်ပြိုးရေးနဲ့စီးပွားရေးကဏ္ဍကထိုက်တန်းရောက်နေတဲ့သတင်းတွေထဲမှာတော့မိုးသဘာအခြေခံရည်ညွှန်းစစ်သတ်မှတ်ချက်ကပြင်ပပေါက်ဈေးတဲ့အစမတန်ကွာဟနေလို့တောင်သူတွေကြမှာဝေဖန်မှုတွေမြင့်တက်နေတယ်ဆိုတဲ့သတင်းနဲ့စကြင်ပါတယ်အဆိုတော့14ရာခိုင်နှုန်းရှိပြီးအပြင်အမော်ဖုံသေးခဲ့ကင်းစင်နဲ့46ပေါင်40ရှိစပားတင်းတရာကို6,500ကျပ်နှုန်းပေးဝယ်ကြဖို့တောင်သူလယ်သမားအခွင့်အရေးကာကွယ်ရေးနဲ့အကျိုးစီးပွားမြင့်နေရေးဦးဆောင်အဖွဲ့ကသတ်မှတ်ထုတ်ပြန်လိုက်တာဖြစ်ပါတယ်ဈေးကွက်အတွင်းမှာပေါင်54ကျပ်ရှိတဲ့စပားတင်းတရာကို16သိန်းကနေ18သိန်းကျပ်လောက်ထိပေါက်ဈေးရှိနေချိန်မှာတောင်သူအကျိုးစီးပွားမြင့်တင်ရေးအဖွဲ့ကသတ်မှတ်လိုက်တဲ့မိုးသဘာရည်ညွှန်းဆေးက9သိန်းကျပ်လောက်ထိနှိမ့်ကျနေတာကြောင့်တောင်သူတွေကမှပြစ်တင်ဝေဖန်မှုတွေမြင့်တက်နေတာဖြစ်ပါတယ်ထောက်ပြန်ချက်မှာပြင်ပဈေးကွက်ပေါက်ဈေးကအခြေခံရည်ညွှန်းစပားဈေးနှုန်းအထက်မှာဖြစ်ပေါ်နေရင်ဈေးကွက်ပေါက်ဈေးတိုင်းဝယ်ယူရမယ်လို့ထည့်သွင်းဖော်ပြထားပေမဲ့ဈေးကွက်ပေါက်ဈေးကိုတည်နေလျက်နဲ့ဈေးဆမတန်ကွာဟပြီးသတ်မှတ်တာကတောင်သူတွေကိုဖိနှိပ်လိုတာဖြစ်တယ်လို့အရာဝတီတိုင်းကစပားဆိုင်တောင်သူတို့ကထောက်ပြပါရယ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဖြစ်ပေါ်လာတဲ့တိုက်ပွဲတွေကြောင့်မြေဩဇာပို့သက်စေ73စီအလုတ်သမားနဲ့လေယာ35ရန်းကစားတဲ့အထွေထွေကုန်ကြစရိတ်အားလုံး3သားလောက်မြင့်တက်လာပြီးအခုနှစ်မှာလေတရေကစိုက်ပျိုးစရိတ်ကကျပ်9သိန်းလောက်ထိကုန်ကြခဲ့တယ်လို့တောင်သူတွေကပြောပါရယ်အခုနှစ်မှာမိုးစပားဆိုင်ခင်းအများအပြားရေလွှမ်းမှုခံခဲ့ရတာကြောင့်ပျက်စီးမှုတွေဖြစ်ပေါ်ခဲ့တယ်လို့စပားခင်းတွေမှာပိုးကြရမှုကြောင့်အထွန်းနှုံရောကြမှုတွေလည်းဖြစ်ပေါ်ပြီးတောင်သူတွေရာစိုက်ပျိုးစရိတ်ဆုံးရှုံးမှုတွေနဲ့ရင်ဆိုင်နေကြရပါတယ
်ဈေးကွက်ထဲအာလူနဲ့ကျက်သူဖြစ်အဝင်နေပြီးဝယ်လွှာများလို့ဈေးမြင့်တက်နေပါတယ်ပြင်တွင်မှာကျက်သူဖြူကိုအောင်တဝါလနဲ့နဝေဘာလာတို့မှပြန်လည်စိုက်ပျိုးကြတာဖြစ်လို့ဝယ်ယူမှုမြင့်တက်နေသလိုအာလူကလည်းဈေးကွက်ထဲလက်ကျင်းနေနေပြီးအဝင်နှင်းလာတာကြောင့်ဈေးကောင်းပေးဝင်နေကြတယ်လို့ကုန်သည်တွေကပြောပါတယ်လက်ရှိဈေးကွက်ထဲမှာတော့ကျက်သူဖြူကလက်ကျင်နေနေပြီးအာလူကတော့မာကင်မျက်နှာစားတဲ့အမျိုးသားတွေအဝင်မရှိတော့ဘူးလို့ရှမ်းပြည်နယ်အောင်ပွဲမြို့ကလေယာထွက်ကုန်ရောင်းဝယ်ရေးလောက်ကင်တူဦးမောင်မောင်ကပြောပါရီအောင်ပန်းဈေးကွက်မှာတော့အာလူမာကင် S1 S2 ကတပိတာကို9500ကျပ်မျက်နှာ S1 S2 ကတပိတာကို9000ကျပ်မြင့်မီ OK ကတပိတာကို9800ကျပ်နဲ့မြင့်မီ A1 ကတပိတာကို9500ကျပ်အတီးတီးပေါက်ဈေးရှိနေပါသေးတယ်။ကျက်သူဖြူထူကတော့တပိတာကို10000ကျပ်။အောင်ပန်းထူတွေက11000ကျပ်။အောင်ပန်းထူတုံက12000ကျပ်။အောင်ပန်းထူလေးက12500ကျပ်နဲ့ထူငါကတော့တပိတာကို13000ကျပ်အတီးတီးပေါက်ဈေးရှိနေရပဲဖြစ်ပါသေးတယ်။ပြီးခဲ့တဲ့စက်တင်ဘာလအတွင်းကအယောင်းဝယ်ဖြစ်ပေါ်ခဲ့တဲ့ဈေးနှုန်းတွေနဲ့ရှင်တော့အမျိုးသားလိုက်တပိတာကို1000ကနေ2500ကျပ်ထိမြင့်တက်သွားတယ်လို့တောင်ကြီးမြို့ကကုန်သည်ကိုဆိုင်ကပြောပါရယ
်တရုတ်ဘက်ကနေဆက်ကိတ်တွေပိတ်ထားလို့ကုန်စည်နှုန်းအဆမတန်မြင့်တက်ပြီးကုန်စည်ပြတ်တောက်မှုတွေဖြစ်ပေါ်နေပါတယ်ကချင်လွတ်မြောက်ရေးတပ်မတော် KIA KIA ထိန်းချုပ်ထားတဲ့တရုတ်မြန်မာနေဆက်ကုန်သွယ်ရေးဂိတ်ပေါက်တွေအားလုံးကိုတရုတ်အစိုးရဘက်ကပြီးခဲ့တဲ့အော်တိုဘာ18ရက်ကစလို့ပိတ်ပင်လိုက်တာဖြစ်ပါတယ်တရုတ်အစိုးရကຫນွေဥဒေါ်လာ A ထိုးစစ်တွေရပ်တန့်မှုဖိအားပေးမှုတွေပြုလုပ်နေတဲ့ကြားက KIA ဘက်ကပန်ဝါမြို့ကိုတိမ့်ပိုက်လိုက်တာကြောင့် KIA ထိန်းချုပ်နယ်မြေမှာရှိတဲ့လွယ်ကျဲမိုင်းကြားရန်လိုင်းစာခါချံကာပိုက်တီစတဲ့ဂိတ်တွေအားလုံးကိုတရုတ်ဘက်ကတစ်ဖက်သက်ပိတ်လိုက်တာလို့ဒေသခံတွေကပြောဆိုကြပါတယ်လက်တလုံးမှာတရုတ်ဘက်ကကုန်သွယ်မှုရပ်တန့်လိုက်တာအပါအဝင်မြတီနာမတ်တလေးလမ်းပိုင်းမှာလဲတိုက်ပွဲတွေဖြစ်ပွားနေတာကြောင့်မြန်မာပြည်တွင်းပြည်မနဲ့ပါကုန်သွယ်မှုပြတ်တောက်ပြီးကုန်စည်နှုန်းအဆမတန်မြင့်တက်မှုနဲ့ကုန်စည်ပြတ်လတ်မှုကိုပါဒေသခံပြည်သူတွေရင်ဆိုင်နေရတာဖြစ်ပါတယ
်အခုဆက်ပြီးအောင်တဝါလ15ရက်နေ့ကနေ22ရက်နေ့ထိဈေးကွက်တွင်တည်ကြနိုင်မည်ဖြစ်သွားတဲ့လေယာထွက်ကုန်တည်နှံစည်နှုန်းတွေကိုပြောပြပေးချင်ပါတယ် မွေးမြူရေးအစာစရိုက်တွေကပုံမှန်ဝေယူနေပေမယ့်ပြင်ပတင်ပို့မှုနှဲသွားတာကြောင့်ပြောင်းဆန်စီပြန်ကြလာတယ်လို့ကုန်သည်တွေကပြောပါတယ်ရန်ကုန်ပြည်နယ်ကုန်စည်တိုင်းမှာအောက်တိုဘာလ22ရက်နေ့ကပြောင်းဆန်သပိတ်တာကို1500ကျပ်ပေါက်ဈေးရှိပြီး20ကျပ်ဈေးကျလာပါတယ်မန္တလေးကုန်စည်တိုင်းဈေးကွက်မှာတော့ဗမာပြောင်းက54ပိတ်တာတအိတ်ကို9300ကျပ် CP ပြောင်းကတအိတ်ကို9400ကျပ်နဲ့ရှမ်းပြောင်းကတအိတ်ကို9500ကျပ်အတီးတီးပေါက်ဈေးရှိနေပြီးတအိတ်ကို1000ကျပ်ဝန်းကျင်ဈေးကျဆင်းသွားတာကိုတွေ့ရပါတယ်အခုတင်ဆက်ပေးထားတဲ့ဒီနယ်စင်တို့တွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင်
။စပါးစေးသတ်မှတ်တာကွာဟာချက်ကြီးမှုအပါအဝင်ကို Pharma Times Media ပြောပြခဲ့တာပါ။အခုတော့ဥဒုရာသီနဲ့အနာဂတ်အစီအစဉ်မှာကမ္ဘာတောင်ဘက်အစွန်ဆုံးမြို့ကရာသီဥဒုပြောင်းလဲမှုကိုပြောထားပါတယ်။ကမ္ဘာတောင်ဘက်အစွန်ဆုံးမှာရှိတဲ့ဥဆွာယာမြို့ဟာရေခဲလွှာရေခဲမြစ်တွေရှိရာပရာဂိုနီးယားဒေသနဲ့တာဝန်ရိုးစွန်းကြားမှာရှိတဲ့မြို့လေးပါ။ထူးခြားတဲ့ရင်းမြစ်နေထားတဲ့ကျန်တမီခမန်းရခတ်တဲ့ယာဒီကိုကြုံတွေ့ခန်းစားခြင်းတဲ့ခီးသွားတွေကြာရေပန်းစားတဲ့မြို့လည်းဖြစ်ပါတယ်အနာတိကတိုက်ဆက်ကဒီမြို့လေးမှာပြောင်းလဲတဲ့သဘာဝပတ်ဝန်းကျင်ကိုနန်းလောင်ကိုယ်တိုင်သွားရောက်ရိုက်ကူးတင်ဆက်ထားပါတယ်ခင်ဗျာ
ဒီမြို့လေးကတော့ဥဆိုရာမြို့ကလေးပါသူကတော့ကမ္ဘာမြေအဆုံးလို့ပြောရမယ်ဒီတောင်အမေရိကတိုက်ရဲ့အောက်ဆုံးမှာရှိတဲ့ဟိုကမ္ဘာတောင်ဖက်အဆုံဆုံးမြို့ကလေးဖြစ်ပါတယ်ဒီကျမရဲ့နောက်မှာတော့ဒီအနာတိကတိုက်ကိုသွားတဲ့ဝင်းမောက်ကြီးပါသူကတော့ကီလိုမီတာ1000กว่าမှာရှိတာဖြစ်ပါတယ်ဒီဖက်မှာကျတော့ဒီနင်းဖုံးနေတဲ့တောင်တန်းတွေနဲ့အဝန်းရံထားတဲ့မြို့ကလေးဖြစ်ပါတယ်ဒီမြို့မှာကလူဦးရေက8000လောက်ရှိပါတယ်တစ်နှစ်တစ်နှစ်ကိုလာတဲ့ကမ္ဘာလက်ခီးသွားကတော့4000ကနေ5000လောက်ရှိတာပါအထူးသဖြင့်တော့တဘာဝပဝန်ကျင်ကိုစိတ်ဝင်စားတဲ့လူတွေအလားများတဲ့မြို့ကလေးလည်းဖြစ်ပါတယ်
။ရှီခဲလွာရေခဲမြစ်တွေနဲ့ဂေဟဗေဒစနစ်ကောင်းတွေရှိရာပက်တဂိုနီးယားဒေသနဲ့အာနာတိကတိုက်ကြားမှာရှိတဲ့ဥဆွာယာမြို့ကို A City of Extreme လို့လည်းတင်စားခေါ်ဝေါ်ကြပါတယ်။ဥဆွာယာမြို့မှာတော့19ရာစုကတည်းကပြည်ဆွလာတဲ့ရေနွေးငွေ့တုံမြစ်ယထာနဲ့ကမ္ဘာမြေအဆုံးကိုသွားနိုင်မှာဖြစ်တယ်လို့ပီကရေလက်ကြားကမီးပြတိုင်းနဲ့ပင်ကွင်းငယ်တွေပင်လယ်ဖြန်တွေရှိရာကျွန်းစုတွေစီလည်းအလဲအပတ်သွားနိုင်ပါတယ်။ဥဆွာယာမြို့ဟာနင်းလျှောစီတဲ့သူတွေခြေလင်းတောင်တသမားတွေနဲ့ရှားပါတော်ပန်းတွေကိုစေဝင်စားသူတွေကနေအာနာတိကတိုက်အထိစွန့်စွန့်စစအလဲသွားခြင်းနဲ့ခီးတဲ့တွေကိုလည်းတွေ့ရပါတယ်။အခုလိုထူးခြားတဲ့အတွေ့အကြုံမျိုးစုံရနိုင်တဲ့ဥဆွာယာမြို့မှာလည်းဥဒုရာသီပြောင်းလဲမှုကြောင့်ဒေသစီးပွားရေးကိုထိခိုက်လာနေပြီလို့ဒေသခံခရစ်စတင်က VOA ကိုပြောပါတယ်။
Ushuaia is well known as a city where the weather changes really fast and it's really unstable normally.
ဥဆွာယာမြို့ရဲ့ရာသီဥတုကခမန်းရခတ်ပြီးတော့ရုတ်တရက်ပြောင်းလဲတတ်တယ်ဆိုတာလူတိုင်းသိပါတယ်။ပြီးခဲ့တဲ့နှစ်ပိုင်းလောက်ကစပြီးတော့ရာသီဥတုအပြောင်းလဲကတိတိတသာပုံမြန်ဆန်းလာပါတယ်။ကျွန်တော်လူဖြစ်လာတဲ့အနှစ်30အတွင်းရာသီဥတုပြောင်းလဲမှုအတော်ကိုကြာချသွားတာပါ။ဟိုးအရင်တုန်းကဆောင်းတွင်းတွေဆိုရင်ရာသီဥတုပူကျန်းတယ်လို့ရက်လဲပူကြပြီးတော့နင်းတွေလည်းထူထူထဲကျပါတယ်။အခုတော့ဆောင်းရာသီရက်တွေတိုးလာပါတယ်။တစ်နှစ်နဲ့တစ်နှစ်မတူတော့ပါဘူး။ဆောင်းအဝင်ဆော့တာမျိုးဥပမာမတ်လနဲ့ဧပြီလလောက်မှာဆောင်းဝင်ပြီးတော့ဇွန်ဇူလိုင်လောက်မှာဆောင်းကုန်သွားတာမျိုးပေါ့လွန်ခဲ့တဲ့10နှစ်လောက်ကစပြီးတော့တော်တော်တိတ်တာလာပါတယ်နောက်တစ်ခုကတော့လေတိုက်တဲ့ပုံစံမှာပုံမှန်ဆိုရင်ຫນွေဥပေါက်ဆိုရင်လေထားပါတယ်အခုနှစ်ပိုင်းမှာပုံမှန်ထက်လေပြင်းတွေပိုတိုက်လာပါတယ်အဲ့ဒီလိုလေပြင်းတိုက်ပြီးတော့လေစည်းချောင်းတွေပြောင်းသွားပါတယ်ကျွန်တော်ကဒီကဏ္ဍမှာပညာရှင်တော့မဟုတ်ပါဘူးဒါပေမဲ့ကျွန်တော်လေ့လာမိသလောက်တရိတ်ဆန်လေးတွေတားပေါက်ဆော့တာမျိုးတလားလောက်ဆောပြီးတော့နေရက်ပြောင်းရွှေ့တာမျိုးတွေတွေ့ရပါတယ်။ပန်းတွေဆိုရင်လည်းဆောပြီးတော့ဖူးပွင့်လာတာမျိုးပို့ပြီးတော့တွေ့လာရပါတယ်။တနေ့တစ်နေ့ပုံမှန်မဟုတ်တဲ့အပြောင်းလဲတွေကိုပို့ပြီးတော့တွေ့နေရတာပါ
။ရှားဒီဥသူအပြောင်းလဲမြန်ဆန်ပြီးတော့ကြိုတင်ခတ်မှမဟုတ်ပို့ပြီးတော့ခက်ခဲလာတဲ့အတွက်ကဘာလက်ခီးသွားလုံးကအပေါ်တည်ရမှုရှိလာတယ်လို့လည်းသူကဆက်ပြောပါတယ
်။ has been different. So there have is for instance winter tourism is really strong during June.
ကဘာလက်ခီးသွားလုံးကအပေါ်တည်ရမှုကတော့နည်းနည်းကွဲပြားမှုရှိပါတယ်။ဥပမာဆောင်းရသည်ခီးသွွားလုပ်ငန်းမျိုးကပုံမှန်လိုတိတ်အားကောင်းတဲ့လုပ်ငန်းမှာဂျွန်ဂျူလိုင်းလိုလတွေပေါ့တနေ့နဲ့တနေ့တော့မတူပါဘူးပြီးခဲ့တဲ့နှစ်နှစ်ဆောင်းတွင်းကတော့နှင်းတွေအများကြီးကျတဲ့အတွက်နှင်းလျှောစီးဧည့်သည်တွေတော်တော်များများသူတို့ရဲ့မူလခီးစဉ်တွေပြောင်းပြီးတော့ဒီဘက်ရောက်လာပါတယ်နှင်းအကျနဲတဲ့ဆောင်းရသည်ဆိုရင်တော့ဧည့်သည်လည်းနဲသွားတော့ပါတယ်ရာသီဥတုပြောင်းလဲကကျွန်တော်တို့မြို့ရဲ့ကဘာလဲခီးသွွားလုပ်ငန်းအဖို့ကိုတက်ရောက်မှုရှိပါတယ်နှင်းလျှောစီးခြင်းနဲ့ဧည့်သည်တွေကနှင်းမရှိတဲ့နေရာကိုတော့လာကြမှာမဟုတ်ပါဘူးနောက်ပြီးတော့တင်းမောနဲ့ခီးတယ်တွေကိုပင်လယ်ထဲလိုက်ပြကြတဲ့လုပ်ငန်းတွေဆိုရင်လေလေပြင်းတိုက်လာရင်ခီးစဉ်တွေဖြတ်ပြရပါတယ
်။အမျိုးသားဥယျာဉ်တွေထဲမှာတော့သဘာဝပတ်ဝန်းကျင်ကိုထိခိုက်စေတဲ့လောက်ရအားလုံးကိုတင်းတင်းကြပ်ကြပ်တားမြစ်ထားပါတယ်။ဂ Jung at the chop or decoy at Kamasuile, Doyan the race hunter in a dipping, Bamanu and now Shapila on a nigger to a quim a bivau. Sally Rima don't a longs are race winle, the Baba Ponjingo, Chicamo, and a song to a longs are see in Musagobe, Kitua Comunity, Don Jare, Lule Piobare, Argentina, Nanga and Doya Lepacare, Vintet Nangadu, Karali Bimangaro, Ditandara Soya at the Baba Ponjin, Tene Chupan Chaco, Ayatina Mirelo.
I can tell that since we are in Ushuaia, I see that there is no mass tourism.
Ushuaia Myoma, Kidwa Ederi, a Nyati Mituyabao. Dilo settling a Liri Malsuile, Kideri, a Pi Maparao Tuyabare. Tomorrow, Dwakere, Muda Uyen with a Masuile, the Chuni Arigu, Baitara Muile, Tuyabare. The Bawa Pawinch in the Kulo, Tululu, Pian Gongla of Juban Tara Mule, Tuyabare. Eddie Loya Driha, the Bawa Bowing Tingu, Tain Tain Tarap to Dead Drip, Tamangaro, Aya Jinna Mibare. The Chu Muda Uyin Dwee Masuile. A lay a bet la jare luri, Tain Yamya Sasam Driabe. Tamaru Jibe, Lululale, Leila, Chishuquin, Yagiraba. Argentina Nangaha, the Bawa Bowing Tingu, a mandage, Gawe Sakshau Tare Nia Pipare.
In this Tanganu Yet Cheyen Mashida Uswayaha, Fuyosun Titane. When you soon gay happy that snitripo, Udu Yadi, Pian Lemuya, Jota Yamurego, Niawa Tinde, Mintre Quinyar and Niale Pipare, Udu Yadi, Pian Lemuja, Usoya the Miolo, Jejo, Tratiga, Ata Niare, Marsha Glacia, Ye Kemiji, Bobido, Yipio Saint Lamagoyo, Kabale Kidwa Lungane, Napa Lunganripo, Bobido Tiga Lamago, Tita Kanesoi Niraba.
Have melted really fast in the last few years. There are photos from
one ဆွေရမှာရှိတဲ့ရေခဲမြစ်တွေရေခဲလွာကြီးတွေလည်းအခုနှစ်ပိုင်းမှာတော်တော်အရေးပြောလာပါတယ်ကျွန်တော်ငငယ်တုန်းကမြင်ခဲ့ရတဲ့ရေခဲမြစ်ရဲ့အရွယ်အစားကတော့ကြီးတာပါနေရာဒီရောက်လို့တောင်ပေါ်ကနင်းတူတွေအရေးပြောဆင်းလာတဲ့အခါဆိုရင်ရေခဲမြစ်ရဲ့အရွယ်အစားဘယ်တော့တောင်သေးငယ်သွားတယ်လဲဆိုတာအထင်ရှားမြင်ရပါတယ်ဥဆွေရမြို့ကရေခဲမြစ်တွေစီကလာတဲ့ရေကျူတွေကိုပဲအားထားနေရတာပါ
ကမ္ဘာတောင်ဘက်အစွန်းဆုံးမြို့ကရာသီဥတျောင်းလက်မှုနန်းလောင်ကိုရင်သွားရိုက်ကူးပြီးတော့ပြောပြခဲ့တာပါအခုတော့သတင်းတွေတဲကသူတာပါကမ္ဘာသတင်းလွတ်လပ်မှုအကြောင်းပြောထားပါတယ်မြန်မာအပအဝင်ကမ္ဘာနိုင်ငံတွေရဲ့အခု2024လေးခုနှစ်ထဲသတင်းလွတ်လပ်ခွင့်နဲ့သတင်းသမားတွေရဲ့လုံခြုံမှုအခြေအနေကိုမတ်ညိုညိုလင်းပြောပြပေးပါအောင်ခင်ဗျာ
ဒီနေ့ထဲမှာကမ္ဘာနိုင်ငံအစိုးရတွေနဲ့နိုင်ငံရေးသမားတွေရဲ့ဖိအားတွေကစာနယ်ဇင်းသမားတွေရဲ့လုံခြုံမှုနဲ့သတင်းလွတ်လပ်ခွင့်တွေကိုထိခိုက်စေခဲ့တယ်လို့သတင်းစာနယ်ဇင်းဆိုင်ရာအကာအကွယ်ပေးရေးအဖွဲ့ကြီးတွေကပြောဆိုထားပါတယ်။ပြင်သစ်နိုင်ငံမှာအခြေစိုက်ပြီး2925ခုနှစ်ကသတင်းသမား၄ဦးနဲ့စတင်ဖွဲ့စည်းခဲ့တဲ့ RSF လို့ခေါ်တဲ့နယ်စည်းမခြားသတင်းသမားများအဖွဲ့ကြီးဟာအခု2024ခုနှစ်အတွက်ကမ္ဘာနိုင်ငံတွေရဲ့သတင်းလွတ်လပ်မှုအခြေအနေတွေသတင်းသမားတွေရဲ့လုံခြုံမှုစတာတွေနဲ့ပတ်သက်ပြီးလေ့လာချက်အညွှန်းကိန်းတွေကိုထုတ်ပြန်ပြောဆိုထားတာရှိပါတယ်။2024လေးခုနှစ်အတွင်းစစ်ပွဲတွေရှိနေတာနဲ့အတူကမ္ဘာလူဦးရေတဝက်ကျော်မဲပေးကြရတဲ့ရွေးကောက်ပွဲအများဆုံးနှစ်တစ်ခုဖြစ်တာကလည်းသတင်းသမားတွေအဖို့အနည်း
အထူးသဖြင့်ကမ္ဘာအရှေ့အလယ်ပိုင်းဂါဇာမှာဖြစ်ပွားနေတဲ့စစ်ပွဲတွေကသတင်းမီဒီယာနဲ့သတင်းသမားတွေအတွေ့အကြမ်းဖက်မှုတွေကြုံတွေ့ရတာစံချိန်ကျိုးခဲ့ပြီးလုပ်ငန်းခွင်ထဲမှာပါလက်စတိုင်းသတင်းသမား22ဦးသေဆုံးရမှုအပါအဝင်စုစုပေါင်းပါလက်စတိုင်းသတင်းသမား100ကျော်ဟာအစ္စရေးစစ်တပ်ကြောင့်အသက်ဆုံးရှုံးခဲ့ရတယ်လို့လည်းဖော်ပြထားတာပါ RSF ရဲ့2024ခုနှစ် ကမ္ဘာလုံးဆိုင်ရာသတင်းလွတ်လပ်ခွင့်အညွန်ကိန်းစစ်တမ်းတွေအရာကြည့်မယ်ဆိုရင်တော့ယာနုံပြည်နဲ့ယာနုံပြည်နီးပါးသတင်းလွတ်လပ်ခွင့်ရှိတဲ့နိုင်ငံကကမ္ဘာမှာ၈နိုင်ငံနဲ့ရှိတာကိုတွေ့နိုင်ပါတယ်အဲ့ဒီနိုင်ငံတွေထဲမှာဥရောပတိုင်းမြောက်ပိုင်းကစကန်ဒီနေးဗျန်နိုင်ငံတွေဖြစ်တဲ့နော်ဝေးဒိန်းမတ်ဆွီဒင်တို့ကထိပ်ဆုံးมาရှိနေတာပါအဲ့ဒီနောက်မှာတော့ဥရောပနိုင်ငံတွေဖြစ်တဲ့နယ်သာလန်ဖင်လန်အက်စတိုနီးယားပေါ်တူဂီနဲ့အိုင်ယာလန်နိုင်ငံတွေပဲဖြစ်ပါတယ်အဲ့ဒီနိုင်ငံရှစ်ခုဟာသတင်းလွတ်လပ်ခွင့်တရာရာနှုန်းကနေ85ရာနှုန်းအထိရှိတယ်လို့ဖော်ပြထားတာပါ။သတင်းလွတ်လပ်ခွင့်85ရာခိုင်နှုန်းကနေ90ရာခိုင်နှုန်းအထိရှိတဲ့နိုင်ငံပေါင်းကတော့38နိုင်ငံရှိပါတယ်။ကနေဒါ၊ဩစတြေးလျ၊နယူးဇီလန်အပါအဝင်ဥရောပနိုင်ငံတွေအများဆုံးပါဝင်တာကိုတွေ့ရပါတယ်။အာရှဒေသကတော့ထိုင်ဝမ်၊အရှေ့တီမောနဲ့အာမေးနီးယားနိုင်ငံ၃ခုပါရှိတာပါ။သတင်းလွတ်လပ်ခွင့်80ရာခိုင်နှုန်းကနေ55ရာခိုင်နှုန်းရှိတဲ့နိုင်ငံပေါင်းကတော့50ရှိပါတယ်။ကမ္ဘာအင်အားကြီးနိုင်ငံတစ်ခုဖြစ်တဲ့ American ပြည်ထောင်စုလည်းအဲ့ဒီအုပ်စုထဲမှာပါဝင်တာပါ။အာဆီယံနိုင်ငံတစ်ခုဖြစ်တဲ့ထိုင်းနိုင်ငံလည်းပါဝင်ပါတယ်။ဒါကြောင့်အာဆီယံဖွဲ့ဝင်နိုင်ငံတွေထဲမှာတော့ထိုင်းနိုင်ငံဟာသတင်းလွတ်လပ်ခွင့်အရှိဆုံးလို့ဆိုရမှာပါ။သတင်းလွတ်လပ်ခွင့်55ရာနှုန်းကနေ40ရာနှုန်းအထိရှိတဲ့နိုင်ငံပေါင်းကတော့49နိုင်ငံပါအဲ့ဒီအထက်မှာအာဆီယံနိုင်ငံတွေဖြစ်တဲ့စင်ကာပူမလေးရှားအင်ဒိုနီးရှားဖိလစ်ပိုင်တို့ပါဝင်ကြပါတယ်သတင်းလွတ်လပ်ခွင့်40ရာနှုန်းကနေ3ညအဆင့်အထိရှိတဲ့သတင်းလွတ်လပ်ခွင့်အနည်းဆုံးနိုင်ငံပေါင်းကတော့36နိုင်ငံရှိတာပါနိုင်ငံအများစုကအာရှတိုက်ကဖြစ်ပြီးစစ်ရေးစီးပွားရေးနိုင်ငံရေးအင်အားကြီးနိုင်ငံတွေဖြစ်ကြတဲ့ရုရှားတရုတ်နဲ့အိန္ဒိယတို့လည်းပါဝင်ပြီးအာဆီယံဖွဲ့ဝင်နိုင်ငံတွေကကမ္ဘောဒီးယားလာအိုမြန်မာနဲ့ဗီယက်နမ်တို့လည်းပါရှိကြပါတယ်RSF ရဲ့စစ်တမ်းတွေထဲမှာသတင်းသမားတွေအတွေ့လုံခြုံမှုနဲ့ပတ်သက်တဲ့အညွန်ကိန်းတွေလည်းဖော်ပြထားတာပါအဲ့ဒီအထဲမှာနိုင်ငံ38နိုင်ငံဟာသတင်းသမားတွေအတွေ့လုံခြုံမှုမရှိတဲ့နိုင်ငံတွေအဖြစ်တွေ့နိုင်ပါတယ်။အဲ့ဒီ38နိုင်ငံထဲမှာလုံခြုံမှုအကင်းမဲ့ဆုံးထိတ်ဆုံးရှိနေတဲ့နိုင်ငံ9နိုင်ငံကတော့ဆီးရီးယား၊အာဖဂန်နစ္စတန်၊အီရီထရီးယား၊မြန်မာနဲ့အီရန်နိုင်ငံတွေပဲဖြစ်ကြပါတယ်ရှင်
။ကမ္ဘာသတင်းလွတ်လပ်မှုအကြောင်းမညညလင်းပြောပြခဲ့တာပါအခုလိုပတ်စင်ခဏတွေပြီးမှတော့ VOA American တိုင်းရဲ့စနေညအစီအစဉ်နဲ့ဆုံးမသက်ခင်သတင်းအချင်းချက်ကိုဆက်ပြောပြပေးပါမယ်ခင်ဗျာ American သမ္မတလောင်းတွေကတော့အချိန်မြင့်မဲဆွယ်နေပါပြီ American ရွေးကောက်ပွဲကျင်းပဖို့10လောက်သာလိုတော့ချိန်မှာသမ္မတလောင်းတွေဟာအနိုင်ရဖို့အရေးကြီးတဲ့ပြည်နယ်တွေကိုမဲသွားဆွယ်မှုအချိန်မြင့်နေကြတာပါအစင်လာအဖြစ် Republican Party ကိုထောက်ခံသူများတဲ့ Texas ပြည်နယ်မှာ Democrat သမ္မတလောင်း Kamala Harris လောက်ကြာညာကမဲဆွယ်ပွဲလုပ်ခဲ့တာမှာနာမည်ကျော်အဆိုတော်တွေဖြစ်တဲ့ Willie Nelson နဲ့ Beyonce တို့ပါဝင်မဲဆွယ်ခဲ့ကြပါတယ်ခင်ဗျာ။နောက် Iran ကစီးရေးပြတ်မှတ်တွေပေါ်အတိအကျပြတ်မှတ်ထားတိုက်ခိုက်ခဲ့တယ်လို့ Israel စစ်တပ်ကပြောကြားခဲ့ပါတယ်။စနေနေ့မနေ့2နာရီခွဲလောက်မှာတိုက်ခိုက်မှုတွေကြောင့်တဟီရန်မြို့တော်အထိပောက်ကွဲသံတွေကြားခဲ့ရပါတယ်။ဒီပိုင်းနဲ့တိုက်ခိုက်မှုတွေလည်းမစ်ဆိုင်းဒုံးထုတ်တဲ့နေရာတွေမြေပြင်ကဝင်ဒုံးပစ်စနစ်တွေနဲ့တခြားလေကြောင်းကနေတိုက်ခိုက်နိုင်တဲ့လက်နက်တွေကိုဖျက်ဆီးနိုင်ခဲ့တယ်လို့ Israel စစ်တပ်ကပြောခဲ့ပါတယ်။မြန်မာမှာတော့ဆရာနာရှင်စနစ်သက်ဆိုးမရှိဖို့အရေးကြီးတယ်လို့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ကပြောလိုက်ပါတယ်။ဆရာနာရှင်စနစ်နဲ့တောက်တိုင်တွေကိုအပီးတိုင်ဖယ်ရှားပြစ်မှားတာမြန်မာနိုင်ငံရဲ့ပြဿနာကိုဖြေရှင်းနိုင်ပြီးFederal ပြည်ထောင်စုတည်ဆောက်နိုင်မှာဖြစ်တယ်လို့ SNLD ပါတီထူထောင်တာ36နှစ်ပြည့်တဲ့ဒီနေ့မှာကြေညာချက်ထုတ်ပြန်ခဲ့တာပါ SNLD ရဲ့ Facebook Internet Seminar မှာထုတ်ပြန်ထားတဲ့ကြေညာချက်ထဲမှာလူမှုထိခိုက်မှုအနည်းဆုံးနည်းနဲ့ဖြေရှင်းမယ်ဆိုပြီးဆရာနာရှင်စနစ်သက်ရှုပ်ရှည်ရေးကြိုးပမ်းနေတာကိုထောက်ပြဝေဖန်ထားပါတယ်ဒီအုပ်ချုပ်သူပြောင်းရုံနဲ့ဒီမိုကရေစီ Federal စနစ်တွေမပြောင်းနိုင်ဘူးလို့လည်းပြင်းထန်တဲ့အသုံးအနှုန်းတွေနဲ့ဝေဖန်ထားပါတယ်ခင်ဗျာအဲ့တော့အခုလိုကျွန်တော်တို့ဒီသတင်းတွေထုတ်လင်းအပြီးမှာတော့ VOA American အတန်ရဲ့အစီအစဉ်တွေဒီညပဲဒီမှာပဲပြီးဆုံးသွားပါပြီ။ဒီညအစီအစဉ်ထုတ်လင်းမှုကကိုရနိုင်ပါ။နောက်စပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ TN1 တို့ဖြစ်ပါတယ်။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမမ VOA ကိုအခုလိုနားဆင်ကြည့်ရှုအားပေးကြကြလို့အားလုံးကိုထူပဲကျေးဇူးတင်ပါတယ်။သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရဆန္ဒပြုဝါရှင်လန်းချမ်းမြေကြပါစေခင်ဗျာ။
This program has come to you from the Voice